Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်နိုဝင်ဘာလ30ရက်ဗိုလ်တုနေ့ညပိုင်း VOA စီစဉ်လေးကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးတော့မှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ပြူသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါကိုလံမီယာဆူရနဲ့ဖောက်တပုံအဖွဲ့ကြားညီချင်းရေးသဘောတူညီချက်နောက်တစ်ခုကိုအထက်လွှတ်တော်ကထောက်ခံလိုက်ပါပြီ။မြမရင်းနှီးမြှုပ်နှံမှုဥပဒေတဲ့ဟာရင်းနှီးမြှုပ်နှံသူတွေကိုအပြည့်အဝအာမခံချက်ပေးထားတယ်ဆိုတာစင်ကာပူမှာရောက်နေတဲ့ဒေါက်ဆန်းစုကြည်ကအလေးထားပြောပါတယ်။အင်ဒိုနီးရှားကမြန်မာတန်ရုံကိုတိုက်ခိုက်မှုကြံစီသူတွေအပါအဝင်ကြံဖက်ဝါဒီလို့တန်ရရှိသူအယောက်20တက်မနည်းကိုဒီလအတွင်းဖမ်းခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နားဆင်ကြရမှာကမျိုးသားပြန်လည်တည်မြဲရေးနဲ့ငြင်းချင်ရေးဟာရှောင်လွဲလို့မရတဲ့အရေးကြီးကိစ္စတရဖြစ်တယ်ဆိုတဲ့အကြောင်းကို
So national reconciliation and peace is unavoidably important for us. It's not a matter of
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကခုလိုပြောသွားတာကိုအပြည့်အစုံကိုမကြခင်မှာနားဆင်ကြရမှာပါ။ဒါပြင်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုလည်းခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြည်ထွေးတို့ကကြီးညာပေးသွားမှာပါ
။စီးရီးယားနိုင်ငံမြောက်ပိုင်းအာလပ်ပိုမြို့မှာတိုက်ပွဲတွေမကြသေးခင်ကအရှိန်မြင့်လာတဲ့ပေါ်ဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတက်ကိုဒီကနေ့ကျင်းပဖို့ရှိပါတယ်။ဒီအစည်းအဝေးကိုပြည်내ပြည်သူတို့ကကမကတာပြုခေါ်ဆိုတာဖြစ်ပြီးကုလသမဂ္ဂဆိုင်ရာရုရှားသံတမန်ဗိုက်တာလီချော်ကင်ကတော့ဒါဟာဝါရဖြန့်လို့ရတစ်ခုဖြစ်တယ်လို့ဥပမာပါတယ်။အာလပိုမြို့မှာတိုက်ပွဲတွေအရှိန်မြင့်နေပြီးထွက်ပြေးဖို့ကြိုးစားတဲ့ရဲသားတွေပုံများလာတယ်လို့စီးရီးယားဆိုင်ရာကုလသမဂ္ဂဒုသန္ဓမန်စတက်ဖန်ဒူမစ်ရာကအင်္ဂါနေ့မှာပြောပြီးတဲ့နောက်အခုလိုရေးပေါ်စီဝေခေါ်ယူတာပါ။စီးရီးယားအရှိန်မြင့်နေတယ်ဆိုတာသူ့အနေနဲ့မငြင်းနိုင်တယ်လို့အာလပိုအရှိန်ပိုင်းဘယ်လောက်ထိတောင်းခံထားနိုင်မယ်ဆိုတာမပြောနိုင်တဲ့အကြောင်းစီးရီးယားလူရှားမှုကဇက်တိုက်တိုးလာနေတဲ့အကြောင်းဒူမစ်ရာကဥရောပပါလီမန်မှာပြောခဲ့ပါတယ်။
ဘရာဇီးလနိုင်ငံကဘောလုံးကလပ်အသင်းတင်လိုက်ပါလာတဲ့လေယာဉ်တင်းလာနေကကိုလံဘီယာနိုင်ငံမက်ဒလင်းမြို့အနီးပြတ်ကျခဲ့တာမှာလူ86ယောက်ထက်မနည်းသေဆုံးခဲ့တယ်လို့အစိုးရပိုင်းသတင်းတွေထွက်ခဲ့ပြီးမဲ့အခုနောက်ဆုံးသေဆုံးသူဆင်းကတော့81ယောက်ထက်မနည်းရှိပါတယ်။အသက်ရှင်ကျန်ရစ်သူ6ဦးထဲမှာ3ဦးကဆာဖေကိုအန်ဆေဘောလုံးအသင်းကကစားသမားတွေဖြစ်ပြီးတော့စိုးရင်ရတဲ့အဆင့်ထရရထားသူ2ဦးထက်မနည်းရှိပါတယ်။နောက်3ဦးကတော့သတင်းသမား2ဦးနဲ့လေယာဉ်အမှုထမ်း2ဦးပါ။ဘရာဇီးကိုဖန်သမားမာကော့စ်ဒန်နီလိုဖတ်တီဟာဟာလေရင်ပြတ်ကျတဲ့အချိန်မှာအသက်ရှင်လျက်ရှိနေသေးပေမဲ့စီးရင်ကိုခေါ်သွားချိန်မှာတော့ကွယ်လွန်သွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။အရန်ကိုဖန်သမားဂျက်ဆင်ဖိုးမန်ရဲ့ခြေထောက်ဖြတ်လိုက်ရတယ်လို့နောက်ထပ်ကစားသမားဟယ်လီယိုနီတိုကတော့ခေါင်းမာတန်ရာရပါရယ်။နောက်ထပ်လူအဲလန်ရက်စ်ချဲလ်ကိုတော့ခွဲစိတ်ကူတာမှုတချို့လုပ်ခဲ့ပြီးနောက်တစ်ဆင့်ဆေးဝါးစစ်ဆေးတာတွေလုပ်ဖို့အတွက်စီးရင်နောက်တစ်ခုကိုလွှဲပြောင်းခဲ့တဲ့အကြောင်းဆရာဝန်ကပြောပါရယ်။ဗင်နီဇွဲလားလေကြောင်းလိုင်းငယ်တစ်ခုဖြစ်တဲ့လာမီယာပိုင်လေးဟာဖိုလီဗီးယားနိုင်ငံကနေထွက်ခွာပြီးတော့ကိုဘာဆက်အမေရိကနာဘောလုံးပွဲနောက်ဆက်ပွဲစဉ်တွေကိုကစားဖို့အတွက်ကိုလံဘီယာနိုင်ငံကိုအသွားလမ်းမှာပြတ်ကျခဲ့တာပါရှင်
။ကိုလံဘီယာဆိုးရနဲ့ဖာခ်လို့သိကြတဲ့တပုံအဖွဲ့ကြားအခုနောက်ဆုံးရထားတဲ့ညင်ရင်သဘောတူညီချက်ကိုအင်္ဂါနေ့မှာတက်လူတော်ကထောက်ခံလိုက်ပြီးဖြစ်တဲ့အတွက်အတည်ဖြစ်ဖို့နောက်တစ်ဆင့်ပဲကြံပါတော့တယ်။အောက်လူတော်မှာတော့ဒီကနေ့မဲခွဲဆုံးဖြတ်ကြမှာပါ။အရင်ရထားတဲ့သဘောတူညီချက်ကိုနိုင်ငံလုံးဆိုင်ရာလူထုဆန္ဒခိုင်ပွဲမှာပယ်ချခံခဲ့ရတာပါ။ဒါပေမဲ့လည်းသမရဟွမ်းမန်နူရယ်ဆန်တိုစ်နဲ့ဖာခ်ခေါင်းဆောင်ရိုဒရီဂိုလန်ဒိုနိုတို့အကြားပြီးခဲ့တဲ့သတင်းဘက်ကဘူဂိုတာမြို့မှာလက်မှတ်ရေးထိုးခဲ့တဲ့ပြန်ပြင်ဆင်ထားတဲ့သဘောတူညီချက်ကိုတော့လူထုကအတည်ပြုစရာမလိုပဲလွှတ်တော်ကပဲအတည်ပြုဖို့လိုပါတယ်။လွှတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေနဲ့ပုံကံမှုကြောင့်ဘေးဒဏ်သင့်ရသူတွေ12နာရီကြာအပြန်အလှန်ဆွေးနွေးကြပြီးတဲ့နောက်ထောက်ခံမဲ85မဲကန့်ကွက်သူမရှိနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာပါ။လက်ရှိငြိမ်းချမ်းရေးရာမခိုင်မှာပဲကိုလံဘီယာနိုင်ငံအတွက်အရေးကြီးတဲ့အချိန်ရောက်နေတာကြောင့်သဘောတူညီချက်ကိုထောက်ခံကြဖို့အစိုးရစစ်စစ်ညီနိုင်ရေးအဖွဲ့ခေါင်းဆောင်ဟမ်ဘာတူဒိုလဂေါကလွှတ်တော်အမတ်တွေကိုတိုက်တွန်းပါတယ်52နှစ်ကြာပြည်ပြင်းစစ်ကိုအဆုံးသတ်ဖို့ဂျိုးပန်းအားထုတ်မှုတွေကြောင့်နိုဘယ်ညင်းချမ်းရေးဆုချင်းမြင့်ခံထားရတဲ့သမရဆန်တိုစ်ကမိမိတို့မျှော်လင့်တောင်းတနေတဲ့ညင်းချမ်းရေးအတွက်အထက်လူတော်ကအခိုင်အမာလှုပ်ဆောင်လိုက်ပြီလို့ပြောပြီးသဘောတူညီချက်ကိုထောက်ခံခဲ့တဲ့ပေါ်ကျေးဇူးတင်စကားပြောပါတယ်ပြည်တွင်းစစ်တောင်းလူပေါင်း2,200ကျော်တည်ဆုံထားပြီးတန်းပေါင်းများစွာအိုးအိမ်ဆုံးထွက်ပြေးခဲ့ကြပါတယ်
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့ကိုဂျိုးစည်းဝါးဆိုင်ရာဘယ်လိုပြိပက္ခမျိုးမှမဖြစ်စေပဲသမ္မတအလုပ်ပေါ်မှာပဲအပြည့်အာရုံဆိုင်နိုင်ဖို့သူ့ကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းတွေမှာလုံးဝမပတ်သက်ဖဲနေမယ်လို့ဒီကနေ့ပြောလိုက်ပါတယ်။ထရမ့်ရဲ့ကုမ္ပဏီဟာအမေရိကန်နဲ့ကမ္ဘာတဝန်းမှာလုပ်ငန်းတွေရှိနေတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးသူရွေးကောက်ခံရပြီးကတည်းကအဓိကမေးခွန်းတစ်ခုဖြစ်လာနေတာပါ။ တနေ့ပတ်သက်ပြီးပြောဆိုဖို့ဒီဇင်ဘာလ15ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့ထရန့်ကတီထရာမှာရေးပါတယ်။ဒီကနေ့မှာပဲ Goldman Sachs ကုမ္ပဏီကထိတ်ထန်တာဝန်ရှိသူတဦးဖြစ်တဲ့ Steven Mnuchin ကိုဗဏ္ဍာရေးဝန်ကြီးအဖြစ်နဲ့ထရန့်ကရာချားရွေးချယ်လိုက်ပါတယ်။ Billionaire တထေးကြီးဝီလ်ဘာရော့စ်ကတော့ကုန်သွယ်ရေးဝန်ကြီးဌာနအဖြစ်နဲ့သူ့ကိုရွေးချယ်ထားတယ်လို့ပြောပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲပြီးကတည်းကသူ့ဆိုရအဖွဲ့ဝင်တွေကိုရွေးချယ်ဖို့ထရန့်ကလုပ်နေတာပါ။အခုချိန်ထိမရွေးရသေးတာကတော့အရေးပါတဲ့နိုင်ငံခြားရေးဝန်ကြီးနေရာပါ။ဒီနေရာအတွက်စဉ်းစားနေတဲ့အထက်မှာ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟာ Mitt Romney, New York မြို့တော်ဝန်ဟာ Rudy Giuliani, နောက် Texas ပြည်နယ်အထက်လွှတ်တော်အမတ် Bob Corker နဲ့ CIA အကြီးအကဲဟောင်းအကြီးစားဗိုလ်ချုပ်ကြီး David Petraeus တို့လည်းပါပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 1239လိုင်းတိုမီတာ25 kHz 11965လိုင်းတိုမီတာ32 kHz 9323လိုင်းတိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဘူဒူးညဘက်သတင်းတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရဲ့ယင်းနှုတ်နယ်မှုဆိုင်ရာဥပဒေအသစ်ဟာယင်းနှုတ်နယ်သူတွေကိုအပြည့်အဝအာမခံချက်ပေးထားတဲ့ဥပဒေဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံမှာပြည်ပယင်းနှုတ်နယ်မှုတွေပိုရလာအောင်ဆွဲဆောင်စည်းရုံးတဲ့အနေနဲ့စင်ကာပူမှာလုပ်တဲ့စီးပွားရေးဖိုရမ်တစ်ခုအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်
။ Our new investment law is intended to be business friendly and we hope that the new procedures that we will be putting
ကျွန်တော်ရဲ့ယင်းနှုတ်နယ်မှုဥပဒေအသစ်ဟာစီးပွားရေးလုပ်ကံရလွယ်ကူစေဖို့ဤဝေထားပါတယ်။ဆောင်မှတ်ထားတဲ့လုံထုံးလုံနီးအစ်စ်တွေဟာလည်းစီးပွားရေးလုပ်ငန်းတွေစိတ်ချလက်ချလုပ်နိုင်ဖို့အတွက်ပိုပြီးလွယ်ကူစေပါလိမ့်မယ်။ဒါကြောင့်လဲဆိုတော့ယင်းနှိမ့်နယ်မှုတွေကနေကိုလိုချင်တာကိုပြင်ရလာစေဖို့ကျွန်တော်ရဲ့ယင်းနှိမ့်နယ်မှုဥပဒေတစ်စိတ်တစ်ပိုင်းကအာမခံချက်ပေးထားပါတယ်။စီးပွားရေးလုပ်ငန်းတွေကိုတရားလက်လွတ်နဲ့တရားရိုက်တော်လကောင်းတွယ်ဝါရည်တော်လကောင်းကြိုပြီးမျှော်လင့်မထားဘဲထိခိုက်ပျက်စီးအောင်လုပ်မှာမဟုတ်ပါဘူးလို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒီဇင်ဘာလ2ရက်နေ့အထိ3ရက်ကြာစင်ကာပူနိုင်ငံခီးစဉ်အစဒီကနေ့မှာပဲစင်ကာပူမှာရှိတဲ့နိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကိုဒေါက်ဆန်းစုကြည်ကအဲ့လိုပြောတာပါ။ဒီပွဲအတွင်းမှာပဲမြန်မာနိုင်ငံမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချမ်းရေးဟာတိတ်ကိုအရေးကြီးတယ်လို့လည်းဒေါက်ဆန်းစုကြည်ကထည့်ပြောသွားပါတယ်။ဒါဟာရွေးချယ်ရမယ့်ကိစ္စမဟုတ်ဘဲမဖြစ်မနေကိုလိုရမယ့်ကိစ္စဖြစ်ပြီးငင်းချမ်းရေးနဲ့မျိုးသားပြည်နယ်တင့်မြတ်ရေးရမှသာတိုင်းပြည်နဲ့တိုးတက်နိုင်ရင်းနှီးမြှုပ်နှံကြုံသူတွေအတွက်လည်းယုံကြည်မှုရနိုင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအစိုးရအစအဦးတွေနဲ့မြန်မာတပ်ရုံးကိုဗိုလ်ခွဲတိုက်ခိုက်ဖို့ကြံစည်ခဲ့သူတွေလို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောတဲ့တန်ရရှိသူ၄ဦးကိုဘုံလုံးတဲ့ပစ္စည်းအမြောက်များနဲ့အတူအနောက်ဂျာဗာပြည်နယ်မန်ဆာလန်ကာဒေသမှာဖမ်းဆီးခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဒီနိုဝင်ဘာလထဲမှာတည်းတိုက်ခိုက်မဲ့အစီအစဉ်၃ဦးကိုဖောက်ထုတ်ခဲ့ပြီးတော့အစ္စလာမ်အစွန်းရောက် IS အဖွဲ့ကိုထောက်ခံသူတွေလို့တန်ရရှိသူအယောက်20အထိဖမ်းဆီးခဲ့တဲ့အကြောင်းလဲဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။ပေါ်လို့တဲ့ပစ္စည်းတွေလက်လက်ခဲရံတွေကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာရဲတပ်ဖွဲ့ကထုတ်ပြပါဗျ။ဂျကာတာမြို့နယ်ကောင်မှာလူတသိန်းခွဲလောက်ရှိတဲ့ဆန္ဒပြပွဲတွေရောဝင်နေတဲ့အာရစပွဲကိုထောက်ခံသူလို့တန်ရရှိသူ၉ဦးကိုဖမ်းဆီးခဲ့ပြီး၃ရက်အကြာမှာပဲအခုလိုသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ထုတ်ပြပြောဆိုတာပါ။ဂျကာတာဒေသအုပ်ချုပ်ရေးမှူးဘာစုကီတခြားဟာချာဖာနာမာနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတစ်ခုအတွင်းမှာလည်းစစ်သွေးကြွားတယ်လို့တန်ရရှိသူတွေကရုံးရင်းဆန်ခတ်ဖြစ်အောင်လှုပ်ဆော်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်။
နှစ်ပေါင်း30ကျော်အတွင်းမြောက်ကိုရီးယားကပြန်ပေးဆွဲဖမ်းဆီးသွားတဲ့ရာဘောင်းများစွာသောလူတွေနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကိုထုတ်ပြန်ပေးရေးကုလသမဂ္ဂကထပ်ပြီးဖိအားပေးကြိုးစားနေပါတယ်။မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးသစ် Thomas Oyekintana ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေစီမကြာသေးခင်ကပဲ10ရက်ကြာခီးတခုသွားခဲ့ပါတယ်။မြောက်ကိုရီးယားကနေထွက်ပြေးခိုလုံလာသူတွေနဲ့မြောက်ကိုရီးယားတရှိုးတွေကပြန်ပေးဆွဲဖမ်းဆီးသွားသူတွေရဲ့မိသားစုတွေသက်ဆိုင်သူတွေနဲ့လည်း Mr. Quintana တွေ့ဆုံပါတယ်။သူရဲ့နောက်ဆုံးအစီရင်ခံစာကတော့2018ခုနှစ်မတ်လမှာတင်သွင်းမှာပါ။လက်စားဖြောက်ပျောက်ဆုံးနေသူတွေရဲ့ဖြစ်ရတွေနဲ့ပတ်သက်လာရင်သူတို့တွေအသက်ရှင်နေစေပဲဆိုတာအမြဲပဲယုံကြည်ပါတယ်လို့မစ္စတာကင်တာနာကသတင်းတော့တွေကိုပြောပါတယ်1980ပြည့်နှစ်1980ပြည့်နှစ်တွေတုန်းကမြောက်ကိုရီးယားတချို့တွေဖမ်းခေါ်သွားတဲ့ဂျပန်နိုင်ငံသားတွေပြန်ရောက်လာအောင်လှုပ်ဆောင်တဲ့နေရာမှာတိုးတက်မှုတွေရဖို့သူအခိုင်အမာတန်ဋိဌာန်ချထားတယ်လို့ဂျပန်လွတ်တော်အမတ်တွေကိုမစ္စတာကင်တာနာကပြောပါတယ်မြောက်ကိုရီးယားကဖမ်းထားတဲ့ဂျပန်နိုင်ငံသား18ယောက်ရှိမယ်လို့ဂျပန်ကတရားဝင်ပြောထားပေမဲ့နောက်ထပ်အများအပြားရှိနိုင်သေးတယ်လို့ယူဆထားပါတယ်ဖမ်းခေါ်သွားသူတွေထဲမှာဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားတွေအပြင်ထိုင်း၊ရူမေးနီးယား၊လက်ဘနွန်၊မလေးရှား၊စင်ကာပူ၊ပြင်သစ်၊အီတလီ၊နယ်သာလန်နဲ့တရုတ်နိုင်ငံသားတွေလည်းပါဝင်ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲထိန်တုံးကြီးစီစဉ်တွေအတွက်သုံးမဲ့ငွေတွေကိုဖျက်ချဖို့ရည်ရဲတဲ့တခက်ရဲယူမှုအသစ်တွေချမှတ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီနေ့မဲခွဲဆုံးဖြတ်ကြပါမယ်။ဒီလိုမဲခွဲတဲ့စီဝေးပွဲတွေကိုတိတ်တက်လေးမရှိလာတဲ့အတွင်းရေးမှုချုပ်ဘန်ကီမွန်ဒီနေ့ပွဲမှာတက်ပြီးတော့မင်းကွန်းပြောမယ်လို့ခန့်မှန်းရပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဆွတ်လွတ်ပြီးနျူကလ িয়ার ဒါမှမဟုတ်ပဲ့ထိန်တုံးကြီးစစ်တပ်တာတွေမလုပ်ဖို့အရင်ကချမှတ်ထားတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်တွေမှာတောင်းဆိုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့စက်တင်ဘာလကနျူကလ িয়ার စမ်းသပ်မှုနောက်ဆုံးတစ်ခုလုပ်ခဲ့တာအပါအဝင်လွန်ခဲ့တဲ့ဆန်နှစ်အတွင်းကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုအကြိမ်ကြိမ်အန်တုထားတာပါအခုချမှတ်မဲ့တန်ခတ်အရေးယူမှုအသစ်တွေထဲမှာမြောက်ကိုရီးယားကတင်ပို့တဲ့ကြောက်မီးသွေးပမာဏကိုကန့်သတ်တာလည်းပါပါတယ်ဒီတစ်ခုတည်းကနေကိုပဲမြောက်ကိုရီးယားရဲ့အကြီးမားဆုံးပြည်ပဝင်ငွေပေါက်ကိုပြည်ပငွေဝင်ပေါက်ကို60ရာခိုင်နှုန်းဒါမှမဟုတ်တစ်နှစ်ကိုဒေါ်လာတန်း900လောက်အထိရောကျသွားစေမယ်လို့အမေရိကန်တာဝန်ရှိသူတို့ကပြောပါရယ်။ကြားပြင်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်း100ကျော်ဝင်ငွေရနိုင်တဲ့ချေးနီကယ်ငွေနဲ့စစ်သတ္ထုတွေလိုသတ္ထုအမျိုးအစားတချို့တင်ပို့တာကိုလည်းပိတ်ပင်ကတ်တမှာပါ။ပြည်ပခီးစဉ်တွေနဲ့ပိုင်ဆိုင်မှုတွေကိုကန့်သတ်ပိတ်ပင်ထားတဲ့လူပုဂ္ဂိုလ်တွေစီးရင်ထဲမှာနျူကလ িয়ার နဲ့ပဲ့ထိန်တုံးစီစဉ်တွေမှာပါဝင်ပတ်သက်နေတဲ့မြောက်ကိုရီးယားတာဝန်ရှိသူ11ဦးနဲ့အဖွဲ့အစည်း12ခုကိုလည်းချက်ပြီးတော့ထည့်သွင်းမှာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံကစာတင်ကြောင်းတစ်ခုမှာလူ12ယောက်တေဆုံးပြီး22ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့မိလောင်မှုနဲ့ဆက်ဆက်ပြီးလူ6ယောက်ကိုတူရကီအာဏာပိုင်တွေကဖမ်းထားပါတယ်။တောင်ပိုင်းအာဒနာခိုင်မှာရှိတဲ့မင်းကလေးအဆောင်တစ်ခုမှာအင်္ဂါနေ့နောက်ပိုင်းကအဲ့ဒီမိလောင်ခဲ့တာပါ။လျှက်စစ်ဝါယာပြက်ပြီးမိလောင်တယ်လို့ယူဆပါတယ်။အခုဖမ်းဆီးထားသူတွေကတော့စာတင်ကြောင်းကိုကြီးကြပ်သူတွေနဲ့ဝန်ထမ်းတွေဖြစ်ပြီးပေါ့ဆောင်မှုနဲ့သူတို့ကိုစုံစမ်းစစ်ဆေးနေတာပါ။မိလောင်နေတဲ့အဆောင်တကားကပိတ်နေပုံရပြီးကျောင်းသူတွေအပြင်ကိုထွက်ပြေးလို့မရဖြစ်ခဲ့တယ်လို့အာဒနာမြို့တော်ကဟူဆေရင်ဆိုစလူကတူရကီသတင်းမီဒီယာတွေကိုပြောပါတယ်။ဒဏ်ရာသူတွေထဲမှာတချို့ကမိခိုးတွေကြောင့်ဒဏ်ရာရတာဖြစ်ပြီးတချို့ကတော့စောက်ဦးတွေကနေအပြင်ကိုထွက်ပြေးဖို့ကြိုးစားချိန်မှာထိခိုက်ဒဏ်ရာရတာလို့အာဒနာမျိုးအုပ်ချုပ်ရေးမှူးမာမူဒီမာတာစ်ကလည်းအစိုးရပိုင်အနာဒိုလူသတင်းဌာနကိုပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့စင်ကာပူခရီးစဉ်ကြောင်းကိုပြောပြပေးပါမယ်။မျိုးသားပြန်လည်တင်းမြေကြီးနဲ့ငင်းချင်းဟာရှောင်းလွှဲလို့မရနိုင်တဲ့အရေးကြီးကိစ္စရပ်ဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောပါရယ်။ငင်းချင်းရင်းနဲ့အမျိုးသားတင်းမြေကြီးဖော်ဆောင်နိုင်မှသာနိုင်ငံဖွံ့ဖြိုးတိုးတက်မှာဖြစ်တယ်လို့စင်ကာပူနိုင်ငံမှာကျင်းပတဲ့ဆွေးနွေးပွဲအတွင်းမှာပြောဆိုခဲ့ပါရယ်။ပြောင်စုဝင်ကြီးတွေလည်းလိုက်ပါသွားတဲ့၃ရက်ကြာခီးစဉ်အတွက်မှာဒေါ်ဆန်းစုကြည်ဟာစင်ကာပူနိုင်ငံခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေအပြင်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်အကြောင်းစုံကိုကိုအောင်အောင်ကတင်ပြပေးပါမယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်စင်ကာပူနိုင်ငံကိုရောက်ရှိပြီးမကြာခင်မှာပဲစင်ကာပူခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေပါဝင်တဲ့ Global Conversation လို့ခေါ်တဲ့ဒီ Forum ဆွေးနွေးပွဲအတွင်းမှာနိုင်ငံတိုးတက်ရေးအတွက်ငြိမ်းချမ်းရေးနဲ့တင်မြှောက်မှုဟာအရေးကြီးကြောင်းဒေါ်ဆန်းစုကြည်ကပြောကြားလိုက်ပါတယ်
So national reconciliation and peace is unavoidably important for us.
မျိုးသားပြန်လည်တည်မြဲရေးနဲ့ညီညာရေးဟာရှောင်လွှဲလို့မရနိုင်တဲ့အရေးကြီးကိစ္စရပ်ဖြစ်တယ်လို့ဒါဟာရွေးချယ်ရမယ့်ကိစ္စမဟုတ်ဘဲရှောင်လွှဲလို့မရတဲ့ကိစ္စရပ်ဖြစ်ပါတယ်။ညီညာရေးနဲ့မျိုးသားပြန်လည်တည်မြဲရေးရရှိအောင်ဆောင်ရွက်နိုင်မှသာနိုင်ငံတိုးတက်လာမှာဖြစ်ပြီးကျမတို့နိုင်ငံအတွင်းရင်းနှီးမြှုပ်နှံလူသူတွေအတွက်လည်းနှစ်နိုင်ငံစလုံးတွေအကျိုးရှိစေမယ့်ကုသန်းရောင်းဝယ်ရေးလှုပ်ဆောင်နိုင်ဖို့လုံလောက်တဲ့ယုံကြည်မှုရှိလာစေမှာဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်းမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုဥပဒေသစ်ပြဋ္ဌာန်းခဲ့ရတဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ပါရယ်။လာရောက်ယင်းနှိမ့်နှံသူတွေရဲ့အကျိုးစီးပွားထိခိုက်မှုမရှိအောင်အခုယင်းနှိမ့်နှံမှုဥပဒေသစ်ကအကာအကွယ်ပေးထားကြောင်းလဲ Foreign ဆွေးနွေးပွဲအတွင်းပြောခဲ့ပါရယ်။ဒါအပြင်ဒေသရင်းနိုင်ငံတနိုင်ငံရဲ့အောင်မြင်မှုဟာဒေသရဲ့အောင်မြင်မှုဖြစ်တာကြောင့်စင်ကာပူအနေနဲ့အကူအညီပေးဖို့လည်းဒေါ်ဆန်းစုကြည်ကပန်ကြားခဲ့ပါရယ်။ဒီကနေ့ညဘက်မှာတော့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုညစာစာပေါ်နဲ့တက်ခင်းအပ်ခံပြီးမြန်မာစင်ကာပူဆက်ဆံရေးနဲ့ပတ်သက်လို့အခုလိုပြောကြားသွားပါရယ်။
Singapore has been a long-standing and steadfast friend of Myanmar. This year we celebrate 50 years of our diplomatic relations.
Singapore နိုင်ငံဟာမြန်မာနိုင်ငံနဲ့ကာလကြာရှည်မပြောင်းမလဲပဲအတူယက်တည်ခဲ့တဲ့မိတ်ဆွေနိုင်ငံမှာဒီနှစ်ဆိုရင်နိုင်ငံဆက်ဆံရေး150ပြည့်သွားပြီးတော့နောက်ထပ်လည်းအတူလက်တွဲလှုပ်ဆောင်သွားဖို့ဆန္ဒရှိပါတယ်။စီးပွားရေးအတူပူးပေါင်းဆောင်ရွက်မှုတွေဟာခိုင်မာပြီးတော့ကုန်သွယ်ရေးနဲ့ကြီးနှီးမြှုပ်နှံမှုအပိုင်းမှာလည်းတွန်းပြင်လှုပ်ဆောင်နေပါတယ်။ဒါဟာမြန်မာနိုင်ငံကြွယ်ဝချမ်းသာလာရေးနဲ့ပတ်သက်ပြီးတော့လည်းဂျုံချင်းမှုရှိကြောင်းပြသတာပါ။ဒါအပြင်တနင်္ဂနွေပြည်သူတွေရဲ့ဆက်ဆံရေးဟာခိုင်မာပြီးအပြန်အလှန်သွားရောက်လည်ပတ်ဖို့အတွက်ဗီဇာကင်းလွတ်ခွင့်လည်းပေးထားပါတယ်။ဒေါ်စုအနေနဲ့လွန်ခဲ့တဲ့6လကပြောဆိုထားတဲ့အတိုင်းပါပဲမနက်ဖြန်မှာဆိုရင်မြန်မာနိုင်ငံကလာရောက်လည်ပတ်မဲ့သူတွေကိုစင်ကာပူကကြိုဆိုသွားမှာပါ။
လွန်ခဲ့တဲ့ဇွန်လအတွင်းစင်ကာပူဝန်ကြီးချုပ်လီရှင်လုံးကမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့ပြီးနိုင်ငံတော်သမ္မတဦးတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါသေးတယ်။အဲ့ဒီခီးစဉ်တွင်မြန်မာနိုင်ငံသားတွေဗီဇာလျှောက်ဆရာမလိုပဲစင်ကာပူမှာရက်ပေါင်း30နေထိုင်ခွင့်ရမယ့်အစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရခဲ့ပါတယ်။စင်ကာပူမှာမြန်မာနိုင်ငံသားသိန်းနဲ့ချီနေထိုင်ပြီးတော့အလွတ်လွတ်ကိုင်နေကြတာပါ။ဒေါက်ဆန်းစုကြည်ရဲ့အခုခီးစဉ်တွင်စင်ကာပူရောက်မြန်မာတွေနဲ့မနက်ဖြန်ဒီဇင်ဘာ1ရက်နေ့ညဘက်မှာတွေ့ဆုံမှုရှိတယ်လို့မြန်မာကလပ်ဥက္ကဋ္ဌဒေါက်တာမြတ်မော်ထွန်းကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့၈နာရီပြင်ထားပါတယ်။ဒေါက်ဆန်းစုကြည်ရောက်လာပြီလို့ရှိရင်ဒါဟိုဆောင်းဆိုင်နေမယ်ကျွန်တော်တို့စင်ဘူရောက်မြန်မာတွေရနေပြီးတော့ဒေါက်ဆန်းစုကြည်မွေးချားလာမယ်။ဩဝါဒစကားကိုအာကြားဖို့တည်းဆောင်နေကြပါပါ။တကယ်လို့များအချိန်ကြီးပေးလာမယ်။အချိန်ပေးလာမယ်ဆိုလို့ရှိရင်တော့ဒေါက်ဆန်းစုကြည်ကိုဒါမေးချင်တဲ့မေးခွန်းတွေရှိပါတယ်။ကျွန်တော်တို့ online ကနေပြီးတော့လည်းတူတင်ပြီးတော့ကြောက်ခံထားတဲ့မေးခွန်းတွေရှိပါတယ်။
ဒေါက်ဆန်းစုကြည်နဲ့မြန်မာမိသားစုတွေတွေ့ဆုံဆွေးနွေးပွဲအတွင်းမြန်မာနိုင်ငံသားတွေရင်ဆိုင်နေရတဲ့အခက်အခဲတချို့ကိုအချိန်ရရင်တင်ပြသွားမယ်လို့ဒေါက်တာမြတ်မော်ထွန်းကပြောပါရယ်မြန်မာနိုင်ငံကုလက်မှတ်အမျိုးခွဲတွေအများပြားရှိနေတာနဲ့ပတ်သက်လို့စင်ကာပူရောက်မြန်မာတွေကြားအခက်အခဲတချို့ရင်ဆိုင်နေရတာပ
ါ Passport မှာကဟို PB တို့ PJ တို့ပေါ့နော် Visit Pass တို့ကျွန်တော်တို့ဒီ Job Pass ပေါ့နော်အဲ့လိုအကွဲပြားတွေကိုဒီမှာရောက်နေတဲ့အလုပ်သမားတော်တော်များများကမသိကြဘူးအော်တော်လေးအခက်အခဲဖြစ်ကြပါတယ်ဆိုတော့အဲ့ဒီအခက်အခဲအတွက်ကိုမိမဲ့မိကွန်ကဒါဟိုကျွန်တော်တို့စိတ်ဝေရောက်မြန်မာတွေအားလုံးနဲ့သက်ဆိုင်တဲ့မိကွန်တစ်ခုဖြစ်နေပါပါတယ်ခင်ဗျာ
ဒီကနေ့မနက်ပိုင်းရန်ကုန်လေးစိတ်ကထွက်ခွာသွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အတူစီးပွားရေးနဲ့ကုသရေးဝန်ဝန်ကြီးဒေါက်တာတန်းမြင့်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့တခြားအရာရှိတွေလည်းလိုက်ပါသွားပါတယ်ခင်ဗျာ
ကောင်းတင်ဆက်ထားတာပါအခုတခါမှာတော့တိုင်းသတင်းတပုတ်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်မြောက်ပိုင်းလက်နက်ကင်ပရိပခါတွေစတင်ချိန်မှာမွန်ဂိုအနီရွာတရွာကအရက်သား50လောက်ကိုအစိုးရတပ်မတော်ကဖမ်းဆီးမှုတွေရှိခဲ့ကြောင်းကိုကချင်ချင်းကျန်းရေးကွန်ရက်ကသတင်းထုတ်ပြန်လိုက်ပါတယ်။တစ်ဆက်ထဲမှာပဲဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကတော့ဒီသတင်းနဲ့ပတ်သက်ပြီးလုံခြုံရေးတပ်ဖွဲ့အတွက်မေးမြန်းရမှာဖမ်းဆီးတာမရှိဘူးဆိုတဲ့ပြန်ကြားချက်ရရှိထားကြောင်းနဲ့အခြေအနေအသေးစိတ်ကိုထပ်မံစစ်ဆေးနေကြောင်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ရက်သား50လောက်ကိုဖမ်းဆီးတာဟာရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲစဉ်တွေစတင်ဖြစ်ပွားခဲ့တဲ့ဒီလ20ရက်နေ့ကဖြစ်ပျက်ခဲ့တာလို့ကချင်ငင်းချမ်းရေးကွန်ရက်အဖွဲ့ကသတင်းထုတ်ပြန်ထားတာပါ။ဒီလိုဖမ်းဆီးထားတဲ့အခြေအနေကိုကချင်ငင်းချမ်းရေးကွန်ရက်အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးဂုံရှာအောင်ကအခုလိုပြောပါတယ
်။ဒီရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ပခါစာဖြစ်တော့မွန်ဂိုဒေတာမှာပေါ်ဂျုံပါရွာလို့ခေါ်တယ်။အဲ့ဒီမှာမင်္ဂလာဆောင်ဖို့အခမ်းအနားပြင်ဆင်နေတဲ့အချိန်ပြိပခါဖြစ်တော့အဲ့ဒီမနက်မှာလူ90ယောက်လောက်ကိုဖမ်းထားတာဖြစ်ပါတယ်။တချို့ကြတော့ဒီယုတ်နိုင်ငံသားကချင်လူမျိုးတွေပါတာပေါ့နော်။သူတို့ကကြတော့အဲ့ဒီနောက်တစ်နေ့မှာသူတို့အဲ့ဒီဟိုဘက်တယုတ်ပြိပခါကိုယ်စားလှယ်ဒီလာပြည်ညီနိုင်ပြည်မှာပြန်လွတ်သွားတယ်။အဲ့ဒီနောက်မှာတော့ဒီ25ရက်နေ့မှာကျွန်တော်နိုင်ငံသားနေရာကိုထွက်လွတ်ပြီးတယ်။ကျန်တဲ့လူတွေတော့အခုကြီးလွတ်ပေးတဲ့ဟာမရှိသေးပါဘူ
း။နိုဝင်ဘာလ21ရက်နေ့မှာတရုတ်နိုင်ငံသားကချင်လူမျိုး12ယောက်ကိုလွှတ်ပေးခဲ့ပြီးလောလောဆယ်မှာတော့ကျန်ရှိသူတွေကိုမွန်ဂိုတပ်စခန်းအတွင်းမှာထိန်းသိမ်းထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီအတွက်ဖမ်းဆီးထားသူတွေအ мян လွှတ်ပေးဖို့နဲ့စစ်ပွဲတွေရပ်ဆိုင်ဖို့ကိုကချင်ငင်းကြေးကွန်ရက်ကတောင်းဆိုထားပါတယ
်။ကျွန်တော်ဒီဖမ်းထားတဲ့အရသာတီကိုပြန်ပြမအ мян ချက်ချင်းလွှတ်ပေးဖို့ကိစ္စတောင်းဆိုတာဖြစ်ပါတယ်။ပြီးတော့ကျွန်တော်အနေနဲ့ဒီတောင်းဆိုတဲ့နေရာမှာလေရှိဖြစ်နေတဲ့ပြိပခါပြခတ်တဲ့ပွဲမှုကိစ္စတွေကိုချက်ချင်းရဖို့ကိစ္စကိုလည်းကျွန်တော်တောင်းထားတာဖြစ်ပါတယ်။နှစ်ဖက်ပြိပခါဖြစ်နေတဲ့အဖွဲ့ကိုကျွန်တော်ရည်ညွှန်းပြီးတောင်းဆိုတာဖြစ်ပါတယ်။ပြိပခါဖြစ်တဲ့အခါမှာလည်းဒီအယက်သားနဲ့လက်နက်ကင်တွေအခြားမှာခွဲခြားတဲ့ဒီဂျီနီဗာကွန်ဗင်းရှင်းပေါ့နော်ဒီစားလိုက်နာဖွင့်ရတဲ့အဓိကကျွန်တော်တောင်းဆိုတာဖြစ်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့အတွေ့အကြုံမှုဦးစော်ထေကတော့ဒီလိုအရက်သားတွေဖမ်းဆီးထားတဲ့ဆိုတာနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
။20ရင်းနေအဲမင်းလာတော်လုတ်တဲ့လူတွေကို90ဖမ်းနေပါညာဆိုတဲ့ဖြစ်စဉ်ပေါ့နော်။ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့မေးကြည့်တယ်။မေးကြည့်တော့ဟိုတက်မတော်ဘိုင်းမှာလည်းအဲသတင်းအဖြစ်စဉ်တက်ထားတာမရှိဘူးပေါ့နော်။နောက်တကယ်အမြင်အမြင်မှာရှိတဲ့ရဲပေါ့နော်။ရဲလုံခြုံရေးတပ်ဖွဲ့တွေလည်းမေးတယ်။မင်းတို့ကြတော့လေအဲ့ဖြစ်စဉ်မရှိဘူးအဲ့မင်းလာတော်မှာလူ90လောက်ဝင်ဆက်သွားတယ်ဖြစ်စဉ်မရှိဘူး20နှစ်ဆက်ပြတဲ့အချိန်မှာအဲ့ KIU ပေါ့နော်သူတို့ပြည်အဲ့အဖွဲ့တွေကအဲ့တနက်ကန်အဖွဲ့တွေကတကယ်သားတွေကြားထဲမှာဂျောပြီးတော့ဝင်နေတယ်အချိန်မှာအရသားတွေနဲ့ခွဲလို့မရပေါ့နော်အဲ့လိုမျိုးဖြစ်စဉ်ဖြစ်တယ်အဲ့မွန်ဂိုဖြစ်စဉ်ကအဲ့20 21အဲ့ကာလပေါ့နော်အဲ့လိုပဲသိရတယ်
တမ်ရော်နဲ့ရဲတပ်ဖွဲ့ရဲ့ပြန်ကြားချက်အရရဲသားတွေဖမ်းဆီးတာမရှိကြောင်းသိရပေမဲ့နောက်ဆုံးအခြေအနေကိုသိရဖို့စုံစမ်းမှုတွေလှုပ်ဆောင်သွားမယ်လို့လည်းဦးစော်ထေကပြောပါတယ်
။ကျွန်တော်တို့ထိန်းထားတဲ့လူတွေလည်းတမ်ရော်ကတော့သတင်းထုတ်ပြန်တာလည်းရှိတယ်။အရှင်ဖမ်းမိလို့ပါလို့ပေါ့နော်။အဲ့ဒါလည်းကျွန်တော်လက်ငါးချောင်းဟိုရေးလို့ရတယ်။ဒါကလည်းအရသားလုံးဝမပါဘူး။ခုနကပြောတဲ့ဟိုဘုံခွဲတာတို့အဲ့ဒီတိုက်ပွဲမှာအထူးဆုံးဖြစ်ပြီးတော့ဟိုဒန်ရန်နဲ့အဲ့လိုမျိုးမိတာဒါမျိုးပဲရှိတယ်။ဒါပေမဲ့နေပြည်တော်ကျွန်တော်တို့ထပ်ပြီးတော့စီစဉ်မှုတော့လုပ်မယ်ပေါ့နော်။တတလို့တည်ရတလို့ကတော့အဲ့ဒါမရှိဘူးလို့သိရတယ်
။လက်ရှိဖြစ်ပေါ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်မှာမွန်ဂိုဒေတာဘက်ဟာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်တဲ့ဒေတာလည်းဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်မွန်ဂိုဒေတာကပြည်သူတထောင်ကျော်လောက်ဟာတရုတ်နိုင်ငံမန်စီမြို့နယ်အတွင်းမှာခိုလုံနေရကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဂျာရေးဝန်ကြီးဝမ်ယီကတော့တရုတ်နိုင်ငံနဲ့နေဆက်အနီးလက်နက်ကင်ပြိပခတွေကြီးထွားလာနေတဲ့အပေါ်မှာစိုးရိမ်ကြောင်းတရုတ်နိုင်ငံမှာရောက်ရှိနေတဲ့မြန်မာညီဂျာရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကိုပြောဆိုခဲ့ကြောင်းနဲ့နေဆက်တည်ငြိမ်အေချမ်းကြီးအတွက်နှစ်နိုင်ငံအကြားအစင်းမြင့်တန်တမာရေးစီရေးရပူးပေါင်းဆောင်ရွက်မှုတွေကိုစနစ်တကျလှုပ်ဆောင်တင်ကြောင်းပြောဆိုခဲ့တယ်လို့တရုတ်နိုင်ငံဂျာရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်
ကုမိုးစော်သတင်းပေးပို့ထားတာပါအခုတစ်ခါမှလည်းရှမ်းပြည်နယ်ကတိုက်ပွဲတွေနောက်ဆုံးရအခြေအနေတွေကိုကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေကြတာ10ရက်မြောက်နေ့ရှိနေပြီဖြစ်သလိုဒေသနံမှာလည်းတိုက်ပွဲတွေဖြစ်ပွားနေသေးပါဒီလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကစိုးရိမ်ကြောက်လန့်မှုနဲ့တူတရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းနေနဲ့ပတ်သက်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ဝင်တန်းပလောင် TNLA ဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကခုလိုပြောပါတယ်။တရား
မှတ်မှန်မှုဆရာကဒီမနေ့ပိုင်းမှာတက်ပါပြီအဲဒီနံပေါင်းတန်းဆိုင်တဲ့မှာဖြစ်တယ်ကျွန်တော်လည်းအချိန်မှပြင်းပြီးဒီပုံပဲမှလည်းဖြစ်တယ်။ဒီလည်းနံမလေးမုန်ကိုကမှသတိနဲ့တစ်ချီဒီလမ်းတစ်ခေတ်အရရှိတယ်ပေါ့ကျေတာပေါ့နော်။ညနေ၈နာရီမှလည်းဒီမန်နောင်းနံပါတ်၈ပဲမှလည်းဒီသဘောရဆက်ဖြစ်နေပေါ့။ခုဒီမနေ့တိုင်းမှလည်းဒီသင်္ကားရောတကားရောနဲ့တက်လာတယ်။ပြန်ငမ်းမှပဲကတက်လာတယ်သူတို့
ဒီမနေ့ဖက်မှာမူဆယ်မြို့နယ်နန်းတောင်းနဲ့ပန်းဆိုင်စွန်လုံဒေတာဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့မွန်ဂိုဒေတာဘက်မှာလည်းတိုက်ပွဲပြင်းထန်ဖြစ်ပွားနေစေလို့တာပန်လှကပြောပါရယ်မွန်ဂိုဒေတာဘက်မှာတော့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့မွန်ဂိုဒေတာခန်တို့ကအခုလိုပြောပါရယ်
ဒီနေ့လည်းနေပြန်လာတိုက်တယ်မှတ်ပဲပြန်ထွက်သွားတယ်နေပြန်ကြီးကြီးပြေလာဖြစ်တယ်ပြင်းထန်တယ်ဆန့်ထန်တယ်အဖို့အပြည့်ပြည့်လို့ထုတ်တယ်ဒုက္ခရောက်နေတယ်တပ်ချင်းချင်းသားရောခုချင်းတော့တိုက်တယ်ပြင်းကြတာပြင်းကြတော့အခုဒုက္ခရောက်တာတော့ကျွန်တော်ပြည်သူတွေပါ
မွန်ဂိုဒေတာခန်များစုဟာတရုတ်နယ်စပ်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်မနေ့ကလည်းကိုခိုင်မြို့နယ်မန်နောင်နဲ့နံပါတ်ကြီးရွာကြားနဲ့နန်းအောင်နန်းပေါ်ချောင်းတရားကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်မနေ့ကနဲ့ဒီကနေ့ထိတော့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့အကြမ်းမှာတိုက်ပွဲကျင်းဆဲကျင်းထက်မလဲဖြစ်ပွားခဲ့တယ်လို့တာပန်လှကပြောပါရယ်။ခေါင်းဆိုင်ဒေတာဘက်မှာတော့ဒီကနေ့မှာလက်နက်ကြီးတွေနဲ့ပြစ်ကတ်မှုအနှဲငယ်ရှိတာကလွှဲလို့တိုက်ပွဲတွေငြိမ်သက်နေတယ်လို့ခေါင်းဆိုင်တိုက်ခါတော်ရဆရာတော်ဥစင်ဟန်လှကပြောပါရယ်။တပ
်မတော်ကပြစ်လိုက်တဲ့အမြောက်၃လလုံးလာကြတဲ့လွဲလို့အကုန်လုံးတော့အခုငြိမ်နေကြ။ဒီကျွန်တော်တို့ဒီမန်းယံ၊လောင်ချံ၊လောင်ခဲအဲဒီရွာနဘီဒီမှာကြတယ်ကြ။ဒီဖြစ်တာတော့ကျွန်တော်တို့ရွာနဘီမှာဖြစ်တော့ကျွန်တော်တခြားဖြစ်တာတော့ဘာမှမကြရဘူ
းဒီကနေ့မနေ့မှာမူဆယ်နဲ့နတ်ဖက်ကကြားမှာရှိနေတဲ့စွန်လုံတရားကိုတပ်ပေါင်းစုဖွဲ့ကနေမိုင်းခွဲခဲ့တာကြောင့်ဆက်သွယ်ရေးလမ်းကြောင်းထိခိုက်သွားတယ်လို့မူဆယ်ခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရရှိဦးစော်မင်းကဆိုပါတယ်
တရားမိုင်းခွဲသွားတော့လေးပြေကျော်ဖြည့်ဆည်းသွားတာပေါ့တရားကျန်ငယ်ကွန်ကရစ်တရားကျန်ငယ်ဒီအရင်နဲ့ဒီအရင်အဖွဲ့တွေပူးပေါင်းဖွဲ့ပါပဲအဲ့ဒီကတော့ကေဘယ်လိုင်းဓာလေးပြတ်သွားတာပေါ့အဲ့ဒါမျိုးဒီပုံးဆက်ဆက်ကော်ယူမှုကတတ်တူပါလို့အဲ့ဒီ EV တွေကတော့တုံးလို့မရဘူးဖြစ်သွားတာပေါ့ကားတော့ဒီစင်နိုင်ခွဲမှာပြန်သွားလို့ရအောင်ဘယ်လိုလဲတက်နေတော့ပြင်တာတော့
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တမတော်ပိုင်မြတ်ဝတီသတင်းမှာတော့နေမြေလုံချုံရေးယူထားတဲ့တမတော်ရိတ်ခိုင်ရင်သန်းကို KIA TNL ပူပေါင်းဖွဲ့အား30တို့ကနေစွန်လုံတရားကိုမိုင်းခွဲဖောက်ခွဲဖြည့်ဆည်းပြီးတမတော်ရင်သန်းကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ပြန်လည်တိုက်ခိုက်ခဲ့ရမှာတမတော်ဘက်ကနေ RPG တနတ်တလက်ဘုံသီးတလုံး M22G အိမ်တစ်ခုနဲ့ M22G 30တောက်တို့တင်းစီရမိခဲ့တယ်လို့တမတော်စစ်ကြောင်းကစစ်တီတူထိခိုက်တန်ရာရရှိခဲ့တယ်လို့ဒီကနေ့မှာဖော်ပြထားပါတယ်မင်းညကလည်းမူဆယ်မြို့တွင်းမှာ၃နေရာထက်မနည်းဘုံပေါက်ကွဲမှုဖြစ်စဉ်ဖြစ်ပွားခဲ့တယ်လို့နိုဝင်ဘာလ29ရက်နေ့မှာမူဆယ်မြို့မိတ်ဝင်းရပ်ကွက်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ကိုတိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးအတန်ငယ်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်။မ မြတ်ပိုင်းမဟာမိတ်တပ်ပေါင်းစုအနေနဲ့အခုလိုတိုက်ပွဲကာလတွင်ရဲစခန်းစစ်သားစခန်းဤဝန်ကျင်တွေမှာညအချိန်မတော်တွာလာခြင်းကိုရှောင်ရှားကြဖို့သတိပေးနှိုးဆော်ထားပါတယ်။ပြီးကြတဲ့နိုဝင်ဘာလ20ရက်နေ့မှာတိုင်းဒေသနဲ့ကန်ဖွဲ့တွေပေါင်းပြီးတော့ရှမ်းပြည်နယ်မူဆယ်မြို့နဲ့အနီးဝန်းကျင်ဒေသကစစ်သားရဲတပ်ဖွဲ့စခန်းတွေဖြင့်တရ9မိုင်နယ်စပ်ကွန်တိုရေးစခန်းကိုပါပြစ်ခတ်တိုက်ခတ်ခဲ့ပါတယ်။ဒီပြစ်ခတ်မှုကနေအစပြုပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြမတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့ကြား30ရက်ခန့်တိုက်ပွဲဆက်မပြတ်ဖြစ်ပွားခဲ့တယ်လို့မွန်ဂိုဆိုင်းဖောင်ဝန်တိုင်အပါအဝင်တရုတ်နယ်စပ်တစ်ချောင်းမှရှိတဲ့ရွာပေါင်း30နီးပါးကရွာသား9000နီးပါးဟာစစ်ပြေးဒုက္ခတွေဖြစ်နေတရုတ်နိုင်ငံထဲကိုထွက်ပြေးသိမ်းရှောင်နေရပါတယ်ရှမ်းပြည်နယ်ရှမ်းမြောက်ဒေသဘက်မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အပြစ်မဲ့ပြည်သူတွေကိုထိခိုက်တယ်လို့နိုင်ငံတော်ချုပ်ချာတည်ငြိမ်အေးချမ်းမှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတာကြောင့်မနေ့ကပြည်သူ့လွှတ်တော်မှာအရေးကြီးအဆိုတရားတင်သွင်းခဲ့ရမှာကန့်ကွက်သူမရှိဘဲအတည်ပြုခဲ့ပါတယ်။တိုင်းဒေသမဟာမိတ်တွေအနေနဲ့ကတော့မြန်မာတပ်မတော်ကနေတိုင်းဒေသဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်တံပြန်တိုက်ခိုက်ရတာဖြစ်ကြောင်းနဲ့အစိုးရအနေနဲ့ထိုးစစ်တွေကိုရပ်တန့်ဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ။
နိုင်ငံရင်တင်ပေးပို့ထားတာပါအခုဆက်ပြီးတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဘရက်အိုဘားမားကျူးဘားနိုင်ငံနဲ့ဆက်ဆံရေးပြန်လည်ဆက်တင်ခဲ့ပြီးတော့နှစ်နှစ်အကြာနှစ်နိုင်ငံဆက်ဆံရေးမှာအပြောင်းအလဲဖြစ်လာနိုင်တဲ့အခြေအနေတချို့ဖြစ်လာပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသမ္မတတာဝန်နဲ့တရားဝင်ဆက်ယူတော့မယ့်အချိန်နဲ့ Republican Party အများစုလွှမ်းမိုးတယ်ကွန်ဂရက်လွှတ်တော်ဖြစ်လာတော့မယ့်အချိန်မတိုင်ခင်သတင်းအပတ်နှဲငယ်တာလိုတော့တဲ့အချိန်မှာကျူးဘားခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုကွဲလွန်သွားတာကြောင့်နှစ်နိုင်ငံဆက်ဆံရေးမှာဘလို့အပြောင်းအလဲတွေဖြစ်လာနိုင်မလဲဆိုတာကို Capitol Hill လွှတ်တော်ဆောက်ဦးရှိရာကနေ Catherine Gibson ပေးပို့ထားတဲ့သတင်းကိုမက်ကင်ဘီတွေကဆက်ပြီးတင်ပြပေးပါမယ်ရှင်
။အမေရိကန်နဲ့ကျူးဘားနှစ်နိုင်ငံအကြားနှစ်ပေါင်းများစွာတင်းမာလာခဲ့တဲ့ဆက်ဆံရေးပြန်လည်စတင်နိုင်ခဲ့ချိန်မှာတော့ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ကလူလူတွေစိတ်လှုပ်ရှားပျော်ရွှင်ခဲ့ကြတာပါ။ဒီလိုခံစားချက်တွေပုံမှန်ပြန်ဖြစ်လာတဲ့အချိန်အမေရိကန်လွှတ်တော်အမတ်တွေကတော့ဖီဒယ်ကက်စထရိုကွဲလွန်သွားပြီးတဲ့နောက်ပိုင်းဆက်ဆံရေးအပြောင်းအလဲနဲ့ပတ်သက်လို့စပြီးတော့မေးခွန်းထုတ်လာနေကြပါပြီ
။ People of Cuba need to know
အလွန်ကြောယုံလွယ်မှုတွေလွဲမားတဲ့ယူဆတွေနဲ့ပြန်ပြီးတော့ဆန်းသက်စတင်ခဲ့တဲ့ဆက်ဆံရေးမောင်မြင်မှုဆိုတာကိုကျူဘာပြည်သူတွေသိဖို့လိုပါတယ်။အမေရိကန်ပြည်ထောင်စုကလူခွင့်ရေးကိုလေးစားလိုက်တာသူတွေနဲ့အတူတသားတည်းရပ်တည်သွားမှာပါ
။ကျူဘာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုအဓိကစိုးရင်စရာအချက်တစ်ခုအဖြစ်ထောက်ပြပြောလို့ရှိတဲ့ Republican ထက်လွတ်တော်မဲ့ Chris Smith ပြောသွားတာပါ။နိုင်ငံဆက်ဆံရေးမှာကြီးမားတဲ့အပြောင်းအလဲဖြစ်လာရင်တော့ဒါဟာကက်စထရိုသိမ်းဆုပ်မှုကြောင့်မဟုတ်ဘဲသမ္မတတည်ကြောင်တာဖြစ်ကောင်းဖြစ်လိမ့်မယ်လို့သူကပြောပါတယ
်။ I think Donald Trump is the turning point for
American ကျူဘာဆက်ဆံရေးမှာ Donald Trump ကအခရာကျပါလိမ့်မယ်။အခုကတော့ကျွန်တော်တို့မှာကျူဘာနဲ့ပတ်သက်ရင်အရာမရောက်မထီရောက်တဲ့လူခွင့်ရေးမူဝါဒတွေပဲရှိနေပါလိမ့
်။ Republican အများစုလွှမ်းမိုးမဲ့ Congress လွှတ်တော်အနေနဲ့ကတော့သမ္မတတည်ရဲ့ဒီရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းမှာပေးခဲ့တဲ့ဂရုတွေကိုအလွယ်တကူထောက်ခံအတည်ပြုပေးလာနိုင်တယ်လို့သုံးသပ်သူတွေကမြင်ပါတယ
်။ If the Trump administration wanted to
Obama လှုပ်ဆောင်ခဲ့တာတွေကို Trump ဆိုရကပြန်ပြီးပြောင်းပစ်ချင်တယ်ဆိုရင်တော့အရင် Obama တုန်းကအပြောင်းအလဲတွေလုပ်ကြမှာကျင့်သုံးခဲ့တယ်လို့ပဲသမ္မတရဲ့အုပ်ချုပ်ရေးအာဏာလုပ်ပိုင်ခွင့်ကိုသုံးပြီးလုပ်ရမှာပါ
။ရှေ့လျှောက်ပြောင်းလဲတွေအများပြားဖြစ်လာလိမ့်မယ်လို့ Republican အားလုံးကမြင်ကြတာမျိုးတော့မဟုတ်ပါဘူ
း။ I don't necessarily think that there'll be a need
သမ္မတ Obama လုပ်ခဲ့တဲ့အရာအားလုံးကိုပယ်ဖျက်ပစ်မယ်ဆိုတဲ့ခံစားချက်သက်သက်တုံ့ပြန်လှုပ်ဆောင်တာမျိုးဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူး
။လွှတ်တော်မဲ့ Crawford ပြောသွားတာပါ။တခြားသောလွတ်တော်အမတ်အတော်များများလိုပဲကုံသွယ်ရေးဟာကျူးပါပြည်သူတွေအတွက်ပုံမှုအထောက်အကူပေးရာရောက်မယ်နည်းလမ်းတစ်ခုဖြစ်လိမ့်မယ်လို့လည်းသူကမြင်ပါတယ
် So I think it's time to take off the Cold War lenses and think about
how CK အမြင်တွေကိုဖဲပြီးကျူးပါနိုင်ငံနဲ့အကျိုးရှိရှိဘယ်လိုဆက်ဆံသွားနိုင်မလဲဆိုတာကိုစဉ်းစားရမယ့်အချိန်လို့ထင်ပါတယ်ကျူးပါမှာနိုင်ငံရေးစီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာအပြောင်းအလဲတွေလှုပ်လာနေချင်းဒါကိုကူညီပံ့ပိုးပေးသွားနိုင်ဖို့ပ
ါအမေရိကန်ကျူးပါမူဝါဒတွေဘယ်လိုပဲရှေ့ဆက်ဖြစ်လာဖြစ်လာကက်စထရိုကွဲလွန်သွားတာကခေတ်သစ်တစ်ခုရဲ့အစဖြစ်လာနိုင်ပါတယ်
I think that the death of Fidel Castro although
Castro ကွယ်လွန်သွားတာဟာအမေရိကန်ရဲ့မူဝါဒအပေါ်တိုက်ရိုက်တက်ရောက်တာမျိုးမဟုတ်ပေမဲ့လို့ကျူးဘားအမေရိကန်နိုင်ငံဆက်ဆံရေးအခင်းကြီးကိုတော့ပြောင်းလဲသွားစေနိုင်တယ်လို့အမေရိကန်တက္ကသိုလ်ကလက်တင်အမေရိကန်ရေးရာကျွမ်းကျင်သူ William Leo Grandel ကပြောသွားပါတယ်ရှင်
။မခင်ပြည့်ထွေးတင်ဆက်ထားတာပါ။ VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည10:00နာရီထိလိုင်းဒိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်။ဒုတိယပိုင်းအစီအစဉ်ဒီမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍစာရတွေကိုနားဆင်ရဖို့လည်းရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့ နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်နိုဝင်ဘာလ30ပို့ဒူးနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရန်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီး10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်ထဲမှာဆိုရင်တော့ NLD အစိုးရတက်လက်ထက်ပြည်တွင်းပြည်ပအခြေအနေတွေကိုဆွေးနွေးသုံးသပ်ကြတာမှာ
တိုင်းပြည်ထဲမှာအခုလက်ရှိစီးပွားရေးအကျပ်တဲပေါ့နော်ဘာမှစက်ငွေရဈေးကျလာတဲ့ဒေါ်လာဈေးကတက်လာတဲ့အနေအဲ့တော့တိုင်းပြည်ရဲ့စီးပွားရေးအခြေအနေကမကောင်းဘူးဆိုတဲ့
မြန်မာနိုင်ငံရေးသုံးသက်သူဦးအောင်သူနှင်းကအခုလိုဆွေးနွေးထားတာကိုဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်မှအပြည့်စုံနားဆင်ကြရဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားခဏကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ဒီတစ်ပတ်ရဲ့မြန်မာမီဒီယာမြင်ကွင်းမှာတက်ငယ်ပရိမှုတွေများလာတာကြောင့်အများပြည်သူကြားစိုးရိမ်မှုတွေဖြစ်နေရတဲ့အကြောင်းနဲ့လက်ရှိအာဏာရပါတီအတွင်းကိုယ်စားလှယ်တချို့တာဝန်ရစဲလိုက်တဲ့သတင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်။မဲအင်ခိုင်ဦးနဲ့ဦးစံမိုးဝေတို့တင်ဆက်ထားတာကိုနားဆင်ပါရှင
်အခုတော့တက်ငယ်မတိမှုတွေအဆက်မပြတ်ဆိုသလိုကြားသိနေရတဲ့အတွက်ပြည်သူတွေကြားမှာစိုးရိမ်မှုတွေဖြစ်နေကြသလိုအဲ့ဒီလုပ်ရက်ပေါ်ရှုံးချမှုတွေလည်းထွက်ပေါ်လာနေပါတယ်အခုတစ်ပတ်မီးထားလမ်းပေါ်မှာဖြစ်သွားခဲ့တဲ့တက်ငယ်မတိမှုတစ်ခုကြောင့်လူတွေကြားအထူးရိုက်ခတ်သွားခဲ့သလိုဒီအမှုတွေကြီးလေးတဲ့ပြစ်ဒဏ်ပေးဖို့တောင်းဆိုတာနေထွက်ပေါ်လာခဲ့ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ဤကပြည်မှုကျူးလွန်သူတွေကိုထောင်နှံ10နှစ်ကနေတသက်တရွန်းအထိချမှတ်ဖို့ဥပဒေပြင်ဆင်နေတယ်ဆိုပြီးအမျို
းအခုမန်းအင်ခိုင်ဦးနဲ့ဦးစံမိုးဝေတို့တင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်တဲ့ချိန်မှာအခုလိုအရေးပေါ်ဆက်ချွေးမှုဖြစ်သွားတာပါအခုလိုရေးဖို့ချင်းနေကြောင့်တည်င်းတွေကိုတိုက်ရိုက်ထုတ်လွှင့်မှုခဏရထားတဲ့အတွက်တောင်းပန်ပါတယ်မကြခင်မှာပြန်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးဖို့ကြိုးစားပေးမှာပါသိခင်ပါရှင် View American The Manet Phat Myanmar Bada Season ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ညနေပဲ6နာရီခွဲမှာထုတ်လွှင့်ပေးမယ့် Season တွေကို Line to Meter 16 kHz 1.683 ည Line to Meter 19 kHz 15569နဲ့ Line to Meter 25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်နေတဲ့ Season နဲ့ပတ်သက်ပြီးစာရေးသားပေးပို့ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တခြင်းနဲ့တောင်းဆိုခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းအတန်လွှင့်စီစဉ်တွေကိုတနေ့ကို6နာရီ6ချိန်ထုတ်လွှင့်ပေးနေပါတယ်။မနေ့ပိုင်းမှာတစ်ချိန်ညနေပိုင်းမှာတစ်ချိန်နဲ့ညပိုင်း9နာရီနဲ့10နာရီထိတနားစာအချိန်ကိုလည်းလိုင်းဒိုမီတာ24 25 32နဲ့51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီစီအခုတော့တည်င်းအချင်းချုပ်ကိုကိုကျော်သိန်းနဲ့မတ်ခင်ပြူထွေးတို့ကတင်ဆက်ပေးပါမယ်ရှင
်ကျွန်တော်တို့တန်လှနေချိန်မှာပဲစပိုင်းဆိုင်ရာချွေးမှုဖြစ်တဲ့အတွက်ထုတ်လွှင့်နေကြအစီအစဉ်တွေကိုခဏရပ်ထားပြီးတော့အခုနောက်ဆုံးရထားတဲ့နိုင်ငံတကာတည်င်းတွေကိုကျွန်တော်နဲ့မတ်ခင်ပြူထွေးကဆက်ပြီးတော့ကြေညာပေးပါမယ်ခင်ဗျာစီးရီးယားနိုင်ငံမြောက်ပိုင်းအာလပိုမြို့မှာတိုက်ပွဲတွေမကြသေးခင်ကအရှိန်မြင့်လာတဲ့ပေါ်ဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးကိုဒီကနေ့ကျင်းပဖို့ရှိပါတယ်ဒီအစည်းအဝေးကိုပြည်ထောင်နဲ့ပြည်သူတို့ကကမကတာပြုခေါ်ဆိုတာဖြစ်ပြီးကုလသမဂ္ဂဆိုင်ရာရုရှားသမ္မတ Vitali Chokin ကတော့ဒီလို့ရဟာဝါဒဖြန့်လို့ရတစ်ခုဖြစ်တယ်လို့ဥပမာတယ်။အာလဘိုမြို့မှာတိုက်ပွဲတွေရှိနေပြီးထွက်ပြေးဖို့ကြိုးစားတဲ့အရသားတွေပုံများလာတယ်လို့စီးရီးယားဆိုင်ရာကုလသမဂ္ဂအထူးတန်တမန် Stephen Dumistura ကအင်္ဂါနေ့မှာပြောပြီးတဲ့နောက်အခုလိုအရေးပေါ်အစည်းအဝေးခေါ်ယူလာပါ။စီးရီးအရှိန်မြင့်နေတယ်ဆိုတာသူ့အနေနဲ့မမြင်နိုင်သလိုအာလဘိုရှေ့ပိုင်းဘယ်လောက်ထိတောက်ခံထားနိုင်မယ်ဆိုတာမပြောနိုင်တဲ့အကြောင်းစီးရီးလူရှောင်းမှုကစက်တိုက်ဒိုးလာနေတဲ့အကြောင်းDumistura ကဥရောပပါလီမန်မှာပြောခဲ့ပါတယ်လွန်ခဲ့တဲ့၄ရက်အတွင်းအာလပိုအရှေ့ပိုင်းကနေလူပေါင်း9000ကျော်ထွက်ပြေးသွားကြပြီလို့ပြည်ထောင်ချေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်တိုက်ပွဲတွေပိုဖြစ်လာနေတာကြောင့်ထွက်ပြေးသူအများပြားဟာဘာမှမယူနိုင်ပဲလက်ဗလာနဲ့ထွက်ပြေးကြရပြီးတော့ဒီအခြေအနေဟာတိတ်ကိုစိုးရိမ်ထိတ်လန့်ပွဲပါပဲလို့လူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂအကြီးအကဲစတီဖန်အိုဘရိုင်ယန်ကပြောထားပါတယ်
ဘရာဇီးနိုင်ငံကဘောလုံးကလပ်အသင်းတစ်သင်းလိုက်ပါလာတဲ့လေရင်တနေ့လာနေ့ကကိုလံဘီယာနိုင်ငံမက်ဒလင်းမြို့အနီးပြတ်ကျခဲ့တာမှာလူ86ယောက်ထက်မနည်းသေဆုံးခဲ့တယ်လို့သတင်းတွေထွက်ခဲ့ပေမဲ့လည်းအခုနောက်ဆုံးသေဆုံးသူဆင်းကတော့81ယောက်ထက်မနည်းရှိပါတယ်အသက်ရှင်ကျန်ရည်သူ6ဦးထဲမှာ3ဦးကရှာပေခွန်စေဘောလုံးအသင်းကကစားသမားတွေဖြစ်ကြပြီးတော့စိုးရင်ရတဲ့အဆင့်တန်းရရထားတဲ့သူ2ဦးထက်မနည်းရှိပါတယ်။နောက်3ဦးကတော့သတင်းသမား2ဦးနဲ့လေယာဉ်အမှုထမ်း2ဦးပါ။ဘရာဇီးကိုးပွားသမားမာကိုစ်ဒန်နီလိုဘတ်ဒီဟာဟာလေယာဉ်ပြတ်ကျတဲ့အချိန်မှာအသက်ရှင်လျက်ရှိနေသေးပေမဲ့ဆေးရုံကိုခေါ်သွားချိန်မှာကွယ်လွန်သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အရန်ကိုးပွားသမားဂျက်ဆန်ဖိုးမန်းရဲ့ခြေထောက်ကတော့ဖျက်လိုက်ရတယ်လို့နောက်တန်းကစားသမားဟေလီယိုနီတိုကတော့ခေါင်းမတရားရပါတယ်။နောက်ထပ်နောက်တန်းလူအဲလန်ရက်စ်ချဲလ်ကိုတော့ခွဲစိတ်ကုသမှုတချို့လုပ်ခဲ့ပြီးနောက်တစ်ဆင့်ဆေးဝါးစစ်ဆေးတာတွေလုပ်ဖို့အတွက်နောက်ဆေးရုံတစ်ခုကိုလွှဲပြောင်းပေးထားတဲ့အကြောင်းဆရာဝန်ကပြောပါတယ်။ဗီနီဇွဲလားလေကြောင်းလိုင်းငယ်တစ်ခုဖြစ်တဲ့လာမီယာပိုင်လျင်ဟာဘိုလီးဗီးယားနိုင်ငံကနေထွက်ခွာပြီးတော့ကိုပါဆက်အမေရိကနာဘောလုံးပွဲနောက်ဆက်ပွဲစဉ်ကစားဖို့အတွက်ကိုလံဘီယားနိုင်ငံကိုအသွာလမ်းမှာပြတ်ကျခဲ့တာပါ။ရာသီဥတုကပုံမှန်နေတာကြောင့်ဘာကူမှတဲတဲကွယ်ကွယ်မမြင်ရတဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေလည်းနှောင့်နှေးခဲ့ပါရဲ့ရှင်
။ကိုလံဘီယားဆိုရနဲ့ဖာခ်လို့တည်ကြတဲ့သဘောအဖွဲ့အကြားအခုနောက်ဆုံးရထားတဲ့ငင်းချမ်းရေးသဘောတူညီချက်ကိုအင်္ဂါနေ့မှာတက်လူတော်ကထောက်ခံလိုက်ပြီးဖြစ်တဲ့အတွက်အတည်ဖြစ်ဖို့နောက်တစ်ဆင့်မှကြမှာတော့တယ်။အောက်လူတော်မှာတော့ဒီကနေ့မဲခွဲဆုံးဖြတ်ကြမှာပါ။အရင်ရထားတဲ့သဘောတူညီချက်ကိုနိုင်ငံလုံးဆိုင်ရာလူမှုဆန္ဒခန့်ယူပွဲမှာပယ်ချခံခဲ့ရတာပါ။ဒါပေမဲ့လည်းတမရဟွမ်မန်နူလ်ဆန်တိုးစ်နဲ့ဖာခ်ခေါင်းဆောင်ရူဒရီဂိုလန်တိုနိုတို့အကြားပြီးခဲ့တဲ့သတင်းဘက်ကဘိုဂိုတာမြို့မှာလက်မှတ်ရေးထိုးခဲ့တဲ့ပြန်ပြင်ဆင်ထားတဲ့သဘောတူညီချက်ကိုတော့လူလူကအတည်ပြုစရာမလိုပဲလွှတ်တော်ကပဲအတည်ပြုဖို့လိုပါတယ်။လွှတ်တော်မတ်တွေအစိုးရတာဝန်ရှိသူတွေနဲ့ပုံကံမှုကြောင့်ဘေးဒဏ်သင့်ရသူတွေ12နာရီကြာပြန်လည်ဆွေးနွေးကြပြီးတဲ့နောက်ထောက်ခံမဲ85မဲကန့်ကွက်သူမရှိနဲ့ထက်လွှတ်တော်ကအတည်ပြုလိုက်တာပါ။လက်ရှိငြိမ်းချမ်းရေးဟာမခိုင်ပါပဲကိုလံဘီယာနိုင်ငံအတွက်အရေးကြီးတဲ့အချိန်ရောက်နေတာကြောင့်သဘောတူညီချက်ကိုထောက်ခံကြဖို့အစိုးရစစ်ဆေးညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဟမ်ဘာတိုဒိုလာကောကတွတ်တော်အမတ်တွေကိုတိုက်တွန်းပါတယ်။52နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ကြိုးပမ်းအားထုတ်မှုတွေကြောင့်နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံထားရတဲ့သမရဆန်တိုစ်ကမိမိတို့မျှော်လင့်တောင်းတနေတဲ့ငြိမ်းချမ်းရေးအတွက်အထက်လွှတ်တော်ကအခိုင်အမာလှုပ်ဆောင်လိုက်ပြီလို့ပြောပြီးသဘောတူညီချက်ကိုထောက်ခံခဲ့တဲ့အပေါ်ကျေးဇူးတင်စကားပြောပါတယ်။ပြည်တွင်းစစ်ကြောင့်လူပေါင်း2,200ကျော်သေဆုံးထားပြီးတန်းပေါင်းများစွာအိုးအိမ်ဆုံးထွက်ပြေးခဲ့ကြရပါတယ်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့ကိုရိုးစီဝါဆိုင်ရာဘယ်လိုပြိပက္ခမျိုးမှမဖြစ်စေပဲသမ္မတအလုပ်အပေါ်မှာပဲအပြည့်အာရုံစိုက်ဖို့သူ့ကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းတွေမှာလုံးဝမပတ်သက်ဖဲနဲ့နေမယ်လို့ဒီကနေ့ပြောလိုက်ပါတယ်။ထရမ့်ရဲ့ကုမ္ပဏီဟာအမေရိကန်နဲ့ကမ္ဘာတစ်ဝှမ်းမှာလုပ်ငန်းတွေရှိနေတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူရွေးကောက်ခံရပြီးကတည်းကအထူးကမေးခွန်းတစ်ခုဖြစ်လာနေတာပါ။ဒါနဲ့ပတ်သက်ပြီးပြောဆိုဖို့ဒီဇင်ဘာလ15ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့ထရမ့်က Twitter မှာရေးပါတယ်။ဒီကနေ့မှာပဲ Goldman Sachs ကုမ္ပဏီကထိတ်တန့်တာဝန်ရှိသူတဦးဖြစ်တဲ့ Stephen Mnuchin ကိုဗန်နာရေးဝန်ကြီးအဖြစ်နဲ့ Trump ကရထားရွေးချယ်လိုက်ပါတယ်။ Billionaire တထဲကြီး Wilbur Ross ကတော့ကုန်သွယ်ရေးဝန်ကြီးဌာနအဖြစ်နဲ့သူ့ကိုရွေးချယ်ထားတယ်လို့ပြောပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲပြီးကြတဲ့ကသူ့အဆိုရအဖွဲ့ဝင်တွေကိုရွေးချယ်ဖို့ Trump ကလုပ်နေတာပါ။အခုချိန်ထိမရွေးရသေးတာကတော့အရေးပါတဲ့နိုင်ငံခြားရေးဝန်ကြီးနေရာပါပဲ။ဒီနေရာအတွက်စဉ်းစားတဲ့အထဲမှာ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney, New York မြို့တော်ဝင်ဟောင်း Rudy Giuliani, Texas ပြည်နယ်အထက်လွှတ်တော်မဲ့ Bob Corker နဲ့ CIA အကြီးအကဲဟောင်းအငြင်းစားဗိုလ်ချုပ်ကြီး David Petraeus တို့လည်းပါပါရရှင်
။မြန်မာနိုင်ငံရဲ့ယင်းနှမှုနယ်မှုဆိုင်ရာဥပဒေအသစ်ဟာစီးပွားရေးလုပ်ကံရလွယ်ကူစေဖို့ရည်ရွယ်ထားပြီးချမှတ်ထားတဲ့လုံထုံးလုံနည်းအသစ်တွေဟာလည်းစီးပွားရေးလုပ်ငန်းတွေစိတ်ချလက်ချလုပ်နိုင်ဖို့အတွက်ပိုပြီးလွယ်ကူစေပါလိမ့်မယ်လို့စင်ကာပူမှာလုပ်တဲ့ CYA Forum တစ်ခုအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒါကြောင့်လဲဆိုတော့ယင်းနှမြုံနယ်မှုတွေကနေကိုလူချင်းတာကိုပြင်ရလာစီဖို့မြန်မာနိုင်ငံရဲ့ယင်းနှမြုံနယ်မှုဥပဒေတစ်စီတစ်ပိုင်းကအာမခံချက်ပေးထားတဲ့အကြောင်း CYA လုပ်ငန်းတွေကိုတရားလက်လွတ်နဲ့တိုက်ရိုက်တော်လကောင်း၊တွေ့ဝဲယူတော်လကောင်း၊ကြိုပြီးမျှော်လင့်မထားဘဲထိခိုက်ပျက်စီးအောင်လုပ်မှာမဟုတ်တဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒီဇင်ဘာလ2ရက်နေ့အထိ3ရက်ကြာစင်ကာပူနိုင်ငံခီးစဉ်အစဒီကနေ့မှာပဲစင်ကာပူမှာရှိတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေကိုဒေါက်ဆန်းစုကြည်ကအဲ့လိုပြောတာပါဒီပွဲအတွင်းမှာပဲမြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဟာတိတ်ကိုအရေးကြီးတယ်လို့လည်းဒေါက်ဆန်းစုကြည်ကထည့်ပြောသွားပါတယ်ဒါဟာရွေးချယ်ရမယ့်ကိစ္စမဟုတ်ဘဲမဖြစ်မနေကိုလိုရမယ့်ကိစ္စဖြစ်ပြီးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးရမှသာတိုင်းပြည်နဲ့တူတက်နိုင်ရင်းနှီးမြှုပ်နှံခြင်းတွေအတွက်လည်းယုံကြည်မှုရနိုင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအစိုးရအစအဦးတွေနဲ့မြန်မာတပ်ရုံးကိုဘုံခွဲတိုက်ခိုက်ဖို့ကြံစီခဲ့တဲ့သူတွေလို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောတဲ့တန်တရာရှိသူ၄ဦးကိုဘုံလုံးတဲ့ပစ္စည်းအမြောက်အများနဲ့အတူအနောက်ဂျာဗာပြည်နယ်မန်ဇာလန်ကာဒေသမှာဖမ်းဆီးခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါရယ် ဒီနိုဝင်ဘာလနဲ့တလထဲမှာနေမဲ့တိုက်ခိုက်မဲ့အစီအစဉ်၃ခုကိုဖော်ထုတ်နိုင်ခဲ့ပြီးတော့အစ္စလမ်အစိုးရ IS အဖွဲ့ကိုထောက်ခံသူတွေလို့တန်တရားရှိသူအယောက်20အထိကိုဖမ်းဆီးခဲ့တဲ့အကြောင်းလဲဒီကနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောသွားပါတယ်ဘုံလုံးတဲ့ပစ္စည်းတွေလက်လက်ခရမ်းတွေကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာရဲတပ်ဖွဲ့ကထုတ်ပြပါတယ်။ဂျကာတာမြို့နယ်ခေါင်မှာလူတသိန်းခွဲလောက်ရှိတဲ့ဆန္ဒပြပွဲထဲမှာရောဝင်နေတဲ့ IS အဖွဲ့ကိုထောက်ခံသူတွေလို့တန်တရားရှိသူ၉ဦးကိုဖမ်းဆီးခဲ့ပြီး၃ရက်အကြာမှာပဲအခုလိုသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ထုတ်ပြပြောဆိုသွားတာပါ။ဂျကာတာဒေသအုပ်ချုပ်ရေးမှူးဘာစုကီတခြားဟာချာဖာနာမာနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတစ်ခုအတွင်းမှာလည်းစစ်သွေးကြွတွေလို့တန်တရားရှိသူတွေကရုံးရင်းဆန်ခတ်ဖြစ်အောင်လှုပ်ဆော်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အင်ဒိုနီးရှားနိုင်ငံမှာ IS အဖွဲ့နဲ့ချိတ်ဆက်တဲ့တိုက်ခိုက်မှုတွေဒီနှစ်အတွင်းမှာဆက်တိုက်လို့ဖြစ်ခဲ့ပြီးအကြီးဆုံးကတော့ဒီပြီးခဲ့တဲ့ဇန်နဝါရီလကဂျကာတာမြို့တော်မှာလူ၄ဦးသေဆုံးခဲ့ရတဲ့တနက်နေ့ပြစ်ဘုံးခွဲတိုက်ခိုက်မှုဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာပေါ်မှာမွတ်စလင်ဦးရေအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ရှင်
။နှစ်ပေါင်း30ကျော်တွင်မြောက်ကိုရီးယားကပြန်ပြီးဆွဲဖန်ဆီးထားတဲ့ရာပေါင်းများစွာသောလူတွေနဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေကိုထုတ်ပြန်ပေးရေးကုလသမဂ္ဂကထပ်ပြီးဖိအားပေးကြိုးစားနေပါတယ်။မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးသည်တောမတ်အိုဟေကင်တာနာဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေစီမကြသေးခင်ကပဲဆယ်ရကြာခီးတစ်ခုသွားခဲ့ပါတယ်။မြောက်ကိုရီးယားကနေထွက်ပြေးခိုလုံလာသူတွေနဲ့မြောက်ကိုရီးယားတရှိုတွေကပြန်ပြီးဆွဲဖမ်းဆီးသွားသူတွေရဲ့မိသားစုတွေသက်ဆိုင်သူတွေနဲ့လည်းမစ္စတာကင်တာနာပြုဆုံခဲ့ပါတယ်။သူရဲ့နောက်ဆုံးအစီရင်ခံစာကိုတော့2019ခုနှစ်မတ်လမှာတင်သွင်းမှာပါ။လက်စားဖြောက်ပျောက်ဆုံးနေသူတွေရဲ့ဖြစ်ရပ်တွေနဲ့ပတ်သက်လာရင်သူတို့တွေအသက်ရှင်နေကြပဲဆိုတာအမြဲပဲယုံကြည်ပါတယ်လို့မစ္စတာကင်တာနာကသတင်းတောက်တွေကိုပြောပါတယ်။1980ပြည့်နှစ်1980ပြည့်နှစ်တွေတုန်းကမြောက်ကိုရီးယားတရှိတွေဖမ်းခေါ်သွားတဲ့ဂျပန်နိုင်ငံသားတွေပြန်လျှောက်လာအောင်လုဆောင်တဲ့နေရာမှာတိုးတက်မှုတွေရဖို့သူအခိုင်အမာတန်ဋိဌာန်ချထားတယ်လို့ဂျပန်လွတ်တော်အမတ်တွေကိုမစ္စတာကင်တာနာကပြောပါတယ်။မြောက်ကိုရီးယားကဖမ်းထားတဲ့ဂျပန်နိုင်ငံသား18ယောက်ရှိမယ်လို့ဂျပန်ကတရားဝင်ပြောထားပေမဲ့နောက်ထပ်အများပြားရှိနိုင်သေးတယ်လို့ယူဆထားပါတယ်။ဖမ်းခေါ်သွားသူတွေထဲမှာဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားတွေအပြင်ထိုင်း၊ရူမေးနီးယား၊လက်ဘနွန်၊မလေးရှား၊စင်ကာပူ၊ပြင်သစ်၊အီတလီ၊နယ်သာလန်နဲ့တရုတ်နိုင်ငံသားတွေလည်းပါဝင်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်တုံးကြီးစစ်စင်တွေအတွက်သုံးမဲ့ငွေတွေကိုဖြတ်တောက်ဖို့ရည်ရွယ်တဲ့တန်ခက်ရေးယူမှုအသစ်တွေချမှတ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်ကြပါမယ်။ဒီလိုမဲခွဲတဲ့စီဝေးပွဲကိုတိတ်တက်လေးမရှိလာတဲ့အတွင်းရေးမှူးချုပ်ဘန်ကီမွန်ဒီကနေ့ပွဲမှာတက်ပြီးတော့စကားပြောမယ်လို့ခန့်မှန်းထားပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဆွတ်လွှတ်ပြီးနျူကလ িয়ার ဒါမှမဟုတ်ပဲ့ထိန်တုံးကြီးစမ်းသပ်တာတွေမလုပ်ဖို့အရင်ချမှတ်ထားတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်တွေထဲမှာတောင်းဆိုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့စက်တင်ဘာလကနျူကလ িয়ার စမ်းသပ်မှုနောက်ဆုံးတစ်ခုလုပ်ခဲ့တာအပါအဝင်လွန်ခဲ့တဲ့ဒီ10နှစ်အတွင်းမှာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုအကြိမ်ကြိမ်အတူထားတာပါ။အခုချမှတ်မဲ့တန်ခက်ရေးယူမှုအသစ်တွေထဲမှာမြောက်ကိုရီးယားကတင်ပို့တဲ့ဒီကြောက်မိသေးပမာဏကိုကန့်သက်တာလဲပါဝင်ပါတယ်ရှင်
။အခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒေါက်ကင်မျိုးသက်တင်ဆက်ထားတာကိုနားဆင်ပါရှင်။
ပင်တွေဟာမိုးကောင်ရေရှားတာမျိုးလိုသူတို့ရဲ့ရှင်သန်ရက်တည်ရေးအတွက်အခက်ခဲတွေတွေ့ပြီးခေါင်းခဲလာပြီးဆိုရင်အက်စပရင်လိုအကိုက်ခဲပျောက်စီးတစ်မျိုးကိုထုတ်တတ်ကြတယ်ဆိုတာကိုပြောပြချင်ပါတယ်လူတွေခေါင်းကိုက်ရင်အက်စပရင်လိုဆေးမျိုးတောက်ပြီးကိုက်ခဲတာကိုလျော့ပါအောင်လုပ်နိုင်ပါတယ်ဒါပေမဲ့ဆေးမတောက်နိုင်တဲ့အပင်တွေကနေအကိုက်ခဲပျောက်စီးတဲ့မှာပါတဲ့ဓာတုပစ္စည်းမျိုးကိုတိတိတသားကြီးထုတ်ပေးနိုင်တယ်ဆိုတာကိုသိရရင်တော့အံ့ဩသွားကြမှာပါ။ဟုတ်ပါတယ်။ American ပြည်ထောင်စုမှာရှိတဲ့ NCAR လို့ခေါ်တဲ့လေရုဆိုင်ရာစူးစမ်းလေ့လာရေးဗဟိုဌာနက Thomas Gall ဦးဆောင်တဲ့သိပ္ပံပညာရှင်တွေကသူတို့ရဲ့ပထမဆုံးတွေ့ရှိချက်ကို September 16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အပင်တွေရဲ့အပြုအမူသဘာဝဟာသူတို့ပတ်ဝန်းကျင်ကလေရုနဲ့ဘယ်လိုဆက်ဆက်မှုရှိတယ်ဘလို့တုံ့ပြန်နိုင်နေဆိုတာကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေအတွက်သူတို့ရဲ့တွေ့ရှိချက်ကတိတ်ကိုတန်ဖိုးရှိသလိုသီးနှံတွေပျက်စီးမဲ့အန္တရာယ်ကိုကြိုးပြီးသတိပေးနိုင်တာမို့တောင်သူလယ်သမားတွေအတွက်လည်းအတော့ကိုအကျိုးရှိပါတယ်။ဓာတ်ခွဲကနဲ့မှာအပင်တွေကနေမီသိုင်ဆယ်လစ်ဆလိတ်လို့ခေါ်တဲ့ acetyl salicylic acid ဒါမှမဟုတ် aspirin ဓာတုပျက်စီးကိုထုတ်ပေးနိုင်နေဆိုတာကိုသိပ္ပံပညာရှင်တွေသိတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဒါပေမဲ့ဒီတက်ကိုအပင်တွေကနေလေးလူထဲမှာဒူးတဲ့ပမာဏအခုလောက်များများဆဆကြီးထုတ်ပေးနိုင်မယ်လို့ဘယ်သူကမှမျှော်လင့်မထားပါဘူးလို့ Thomas Gall ကပြောပါတယ်
We knew that plants can produce a whole range of chemicals that sometimes even can benefit people, and one example is aspirin. And so plants have a way to make a chemically related form to aspirin, and they make this chemical to protect themselves.
အပင်တွေဟာဓာတုပစ္စည်းအတော်များများကိုထုတ်လွှတ်နိုင်တယ်ဆိုတာကျွန်တော်တို့သိထားပါတယ်။ဒီထဲကတချို့ဟာလူတွေအတွက်အကျိုးရှိပါတယ်။ဥပမာပြောရရင် aspirin လိုမျိုးပါ။အပင်တွေကနေ aspirin မှာပါတဲ့ဓာတုပစ္စည်းကိုကိုယ်တိုင်ထုတ်နိုင်စွမ်းရှိပြီးကိုယ့်ကိုယ်ကိုကာကွယ်ကြပါတယ်လို့ပြောသွားတာပါ။ဒါအပြင်အပင်ထဲမှာရှိတဲ့ enzyme တချို့ကနေ acid ဓာတ်ကိုပြောင်းပေးနိုင်ပြီးအဲ့ဒီဓာတ်ကအငွေ့ပြန်နိုင်တာမို့တက်တောအုပ်လိုအပင်တွေစုနေတဲ့နေရာမှာဆိုရင်အပင်ထိပ်ဖြားတက်ရွက်တွေအုပ်နေတဲ့အပိုင်းမှာဒီအငွေ့တွေကိုတွေ့နိုင်တယ်လို့လည်းဆိုပါတယ်ဒီခါမှာဒီအပင်ကထုတ်တဲ့ဓာတုပစ္စည်းဟာဘာလဲဆိုတာကိုသိချင်အပင်တွေရဲ့ထိပ်ပိုင်းနေရာတွေမှာတိုင်းတာနိုင်တာမို့ဒီအပင်နေနဲ့ဘလို့တုံ့ပြန်လဲဆိုတာကိုပါတွက်ဆနိုင်တဲ့သဘောပါသူတို့အဖွဲ့ကသုတေသနပညာရှင်တွေနဲ့အကြောင်းသားတွေဟာ2000ခုနှစ်ကစပြီးကယ်လီဖိုးနီးယားပြည်နယ်ဒေးဗစ်မြို့နားကတကြားသည့်အခင်တွေမှာအပင်ကနေထုတ်လွှတ်တဲ့ VOC လို့ခေါ်တဲ့အငွေ့ပြန်တဲ့ organic ပစ္စည်းတွေကိုစောင့်ကြည့်တိုင်းထွာခဲ့ကြပါတယ်။ဒီ hydrocarbon ဓာတ်ပေါင်းတွေဟာဆက်ယုံကနေထုတ်တဲ့အညစ်အကြေးဓာတ်ငွေတွေနဲ့ပေါင်းပြီးပတ်ဝန်းကျင်ကိုညဉ့်ညမ်းစေုံနဲ့မကဘဲဒေသဆိုင်ရာရာသီဥတုကိုပါပြောင်းလဲစေတာမို့တိတ်ကိုအရေးပါပါတယ်။သူတို့ဟာဒီ VOC ဓာတ်ပေါင်းတွေကိုတိုင်းတာဖို့အတွက်အပင်ထိပ်ဖြားရပ်ဝန်းအထိတိုင်တွေထောင်းပြီးဆက်တွေကိုဆင်ရပါတယ်။ဒါပေမဲ့ဒီတက်တော့အုတ်ထဲမှာမီတိုင်ဆီလစလိတ်ကိုရှာဖို့အတွက်တိုင်းတာဖို့အတွက်စဉ်းစားမထားကြတာမို့အခုတွေ့ရှိချက်ကိုအံ့ဩသွားခဲ့တယ်လို့လည်းပြောပါတယ
် So it was unexpected because never has really observed that chemical in the air so people have done a lot of lab studies so that's why it was kind of unexpected to see such high levels at this orchard I should say that it was a significant amount that we picked up and
လေထဲမှာရှိတဲ့ဒီဓာတုပစ္စည်းကိုဘယ်တော့မှအပင်နဲ့ဆက်ဆက်ပြီးမလေ့လာခဲ့ဘူးပါဘူး။ဓာတ်ကွဲကန်တွေမှာလေ့လာရင်အပင်တွေကနေဒီ acid တက်ကိုထုတ်ပေးနိုင်တာကိုသိထားပေမယ့်အခုလို site ကွင်းထဲမှာတကယ့်ကိုများများဆားဆားတွေ့လာရတဲ့အခါမှာတော့မျောလင့်မထားတဲ့အတွက်တကယ့်ကိုအံ့ဩသွားခဲ့တယ်လို့ပြောသွားတာပါ။ဒီလိုသစ်ပင်တွေကနေထုတ်လွှတ်တဲ့ဓာတ်ငွေတွေကိုလေ့လာတဲ့အပြင်ဒီသစ်တော့အုပ်နဲ့လေလုရဲ့ဆက်ဆက်မှုကိုပါလေ့လာဖို့လိုအပ်ပါတယ်။အပင်တွေပိုးမချအောင်ပိုးသက်စီဖြန့်မယ်ဆိုရင်ဝင်းကျင်လေတုအကြောင်းဂဂနနအသိထားမှာပါဒီလိုပိုးသက်စေဖြန့်ဖို့လိုမလိုဆိုတာကိုလည်းအခုချိန်ထိတောင်ညာစိုက်ပျိုးသူတွေကြိုးပြီးမသိကြပါဘူးလို့လည်းပြောပါတယ
် So right now farmers don't know if the crops are being affected by disease until crops show visible signs of not doing well but the idea here is if you can get an early chemical warning signal by measuring these aspirin like chemicals in the air
ပိုးကြတာကိုမျက်စိနဲ့တက်အမြင်မှပဲသိကြတာမို့ကြိုးပြီးသတိပေးနိုင်တဲ့သဘောပါအခုလိုဒီအပင်တွေပတ်ဝန်းကျင်မှာရှိတဲ့လေလူထဲမှာဗာဒန်းငွေတွေရှိတယ်ဆိုတာကိုသိမယ်ဥပမာ aspirin လိုဓာတ်မျိုးထုတ်နေမယ်ဆိုရင်သူထုတ်လွတ်တဲ့ပမာဏအတိုင်းတာကြီးရင်ကြီးသလောက်ဒီအပင်တွေမှာအန်ဒီယရှိနေပြီဆိုတာကိုသတိပေးနိုင်ပါတယ်လို့ပြောသွားတာပါဒီခါမှာတောင်သူတွေကပိုးသက်စေကြိုးပြီးဖြန့်တာမျိုးလိုအပင်အတွက်လိုအပ်တာတွေကိုလုပ်ပေးနိုင်မှာမို့တောင်သူတွေအတွက်သိက္ခာအကျိုးရှိပါတယ်လူတွေမှာ C1 သွေးကိုစစ်ပြီးဖြစ်လာမဲ့ယောဂါအတွက်ကြိုတင်တားဆီးတာတွေလုပ်နိုင်တယ်လို့အပင်တွေကနေထွက်တဲ့ဓာတုပစ္စည်းတွေကိုတိုင်းထွားပြီးအပင်အတွက်အကျိုးရှိအောင်လုပ်ပေးနိုင်ဖို့နည်းသစ်တစ်မျိုးကိုရခဲ့တာပါသောမတ်စ်ကောကတော့အခုလိုထူးထူးခြားခြားအသုံးဝင်လာမဲ့သူ့ရဲ့တွေ့ရှိချက်အတွက်တကယ့်ကိုဝမ်းသာတယ်လို့ပြောပါတယ်ဒါပေမဲ့ဘလို့ပုံစံနဲ့ဒီဓာတ်ပစ္စည်းပါဝင်မှုကိုထိထိရောက်ရောက်တိုင်းတာနိုင်မယ်ဘယ်လိုပဝန်းကျင်ရေမြေမျိုးမှာဓာတ်ငွေပမာဏဘယ်အတိုင်းတာအထိရှိတဲ့နဲ့ဆိုတာကအစဆက်ပြီးလေ့လာရအောင်မယ်လို့လည်းပြောပါတယ်။ဒါအပြင်သိပ္ပံပညာရှင်တွေအတွက်ဒီဓာတ်ငွေတွေတိုင်းတာဖို့ဆက်ပစ္စည်းတွေရှိပေမဲ့တောင်သူတွေလွယ်လွယ်ကူကူပေါ့ပေါ့ပါပါတုံးနိုင်ဖို့ဆက်တွေကိုထွင်ဖို့လိုနေသေးတာမို့ဖြစ်နိုင်မဲ့ဤပညာတွေကိုပါစဉ်းစားနေကြတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
။ဒေါက်ခင်မျိုးသက်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ။သောတာရှင်များရှင်ခုတစ်ခါမှာတော့ဒီတစ်ပတ်ဆီလီနီညဒိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။
ဒီလူနေထူထပ်တဲ့ရန်ကုန်မြို့ကြီးမှာလမ်းဘေးဈေးတွေကိုအခုတလောတက်ဆိုင်ရာကစီးကန့်တကြနေရာချထားပေးနေပေမဲ့တချို့ဈေးတွေရဲ့မကျေနပ်တန်တွေကိုတော့ကြားနေရပါတယ်။လူဒန်းစားမျိုးအားပေးနေကြတဲ့လမ်းဘေးဈေးတွေမကပဲဆိုင်နဲ့ကနားနဲ့ရောင်းနေတဲ့သူတွေကလည်းစီးကန့်မဲ့လူသွားလမ်းပလက်ဖောင်းတွေမကလမ်းမပေါ်တက်ရောက်နေကြလို့ဂျင်ဂျောပိတ်ဆို့တာတွေကြောင့်အချိန်တွေအလဟသက်ဖြစ်နေရပါတယ်။တနေ့လုံးမှာတနေ့စားရတဲ့လမ်းဘေးဈေးတွေဘက်ကအကျက်တဲတွေသူတို့တွေတသွေးမတင်းလန့်နိုင်ရမယ့်စီးကန့်စားသုံးသူတွေကျမှရေးအတွက်တန့်ရှင်းလက်ဆက်တဲ့အစားအသောက်တွေပြင်ဆင်ချက်ပြုတ်ရောင်းချနိုင်ရေးပညာပေးကြဖို့အတွက်အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဘယ်လိုကူညီကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဒိုင်းလိုင်းလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုဖြစ်စေဖုန်းနံပါတ် 1-2-3-2-5-5-5 လေးကိုဖြစ်စေကြိုတင်ကြောင်းကြနိုင်ပါတယ်။အောင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
ဟုတ်ကဲ့ပါကိုကျော်အသိရှင်တော်တော်ရှင်တွေအနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ် VOA American တန်ရဲ့တိုက်ရိုက်လီလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်အခုတခါမှာတော့ကျန်းမာရေးဆိုင်ရာသတင်းလောင်းတပုတ်ကိုတင်ပြပေးချင်ပါတယ်ကင်ဆာရောဂါအတွက်ဆေးဝါးတွေကုထုံးတွေနဲ့နောက်ဆုံးမှာပျောက်ကင်းတဲ့အထိကုသနိုင်တဲ့နည်းလမ်းတွေကိုသူတေတီပညာရှင်တွေရှာဖွေနေတဲ့ချိန်ထဲမှာပဲကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကလည်းယောဂါကိုကာကွယ်နိုင်မဲ့မဟာဗျူဟာတွေချမှတ်နိုင်မှုစူးစမ်းနေကြပါတယ်သူတွေတနာလေးလာမှုတွေမှာတော့ဖွံ့ဖြိုးပြီးတိုင်းပြည်တွေကကင်ဆာရောဂါဖြစ်ပွားမှုတွေရဲ့90%ခန့်လောက်ဟာလူနေတူတူကနေစဉ်နေထိုင်စားတောက်တဲ့ပုံစံပြောင်းတာဘေးဖြစ်စေတဲ့ပတ်ဝန်းကျင်ကိုရှောင်ရှားတာတွေနဲ့ကြိုတင်ကာကွယ်နိုင်ကြောင်းကိုလည်းတွေ့ရှိခဲ့ရပါတယ် VOA သတင်းတောက် Aditadunelary ရဲ့သတင်းလွှာကိုမတ်တကြီးထိုက်ကပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်လူနေမှုပုံစံနောက်လူတူးချင်းရဲ့ရွေးချယ်မှုတွေဟာကင်ဆာရောဂါဖြစ်ပွားနိုင်တဲ့အန္တရာယ်မှအရေးပါတဲ့အခန်းကဏ္ဍကရှိနေတယ်ဆိုတာကိုသုတေသနလေ့လာသူတွေသိရှိထားကြတာကတော့ဆယ်စုနှစ်နဲ့ချီပြီးတော့ရှိနေခဲ့ပါပြီ။တချို့ကင်ဆာအမျိုးအစားတွေဟာလူတွေရဲ့မျိုးရိုးဗီဇနဲ့ဆက်နွယ်နေတယ်ဆိုပေမဲ့လည်းဒေတာတစ်ခုကနေတစ်ခုကိုပြောင်းရွှေ့သွားတဲ့လူတွေကြားမှာကင်ဆာရောဂါဖြစ်ပွားမှုနှုန်းပြောင်းလဲသွားတတ်တာကိုကုသယောဂါပြန့်နှံ့မှုကျွမ်းကျင်ပညာရှင်တွေလေ့လာတွေ့ရှိထားတဲ့အတွက်နေထိုင်ရာပတ်ဝန်းကျင်ဟာလည်းအကြောင်းရင်းတစ်ခုဖြစ်နေတာကိုပြသနေတယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ကဒေါက်တာ William Nelson ကပြောပါတယ်။သူပြောတာကတော့တရုတ်ကြီးလက်ဒေသဟာနမူနာကောင်းတစ်ခုပါတဲ့။အဲ့ဒီမှာလူတွေဟာအစာအိမ်နဲ့အသေးကင်စားဖြစ်နိုင်ခြင်းပိုများပေမဲ့ဒါမျိုးတွေဒီမှာဖြစ်လို့မရှိပါဘူး။သူတို့စီမှာအမျိုးသားတွေစီးချိတ်ကင်စားအမျိုးသမီးတွေမှာရင်သားကင်စားအဖြစ်နေပြီးအမေရိကန်မှာတော့အဖြစ်များပါတယ်တဲ့။ဒါပေမဲ့အမေရိကန်မှာအခြေချချတဲ့တရုတ်လူမျိုးတွေမှာစီးကျိတ်နဲ့ရင်သားကင်ဆာဖြစ်နိုင်ခြင်းများလာပြီးတော့အစာအိမ်နဲ့အသေးကင်ဆာဖြစ်နိုင်ခြင်းကတော့လျော့သွားတယ်လို့ဒေါက်တာ William Nelson ကပြောဆိုသွားပါတယ်။ကင်ဆာရောဂါဖြစ်နိုင်တဲ့အန္တရာယ်နဲ့ပတ်သက်လို့အဓိကအကြောင်းရင်းတစ်ခုအဖြစ်ယူဆထားကြတဲ့အထက်မှာတော့ပတ်ဝန်းကျင်ညဉ့်ညမ်းမှုလူနေမှုပုံစံနဲ့လူတဦးချင်းရဲ့အလေးအကျင့်တွေလို့ပတ်ဝန်းကျင်ဆိုင်ရာအကြောင်းချင်းရာတွေပါဝင်တယ်လို့လည်းJohn Hopkins တက္ကသိုလ်ကကုသယောဂပညာရှင်ဒေါက်တာ Elizabeth Platts ကပြောပါတယ်သူကပြောတာကတော့ကင်ဆာဖြစ်တတ်တဲ့အဓိကအန္တရာယ်တွေအနေနဲ့သိထားသင့်တာကတော့ဆေးလေတောက်တာအဝလွန်တာတွေအပြင်အာဟာရဖြစ်အောင်မစားတာနောက်ကိုယ်လက်လှုပ်ရှားမှုမလုပ်တာတွေနဲ့ပါပေါင်းလိုက်တဲ့အခါမှာအမေရိကန်လိုနေရာမျိုးမှာကင်ဆာဖြစ်နိုင်တဲ့အန္တရာယ်ဟာ90ရာခိုင်နှုန်းလောက်အထိဖြစ်လာတယ်လို့ပြောသွားပါတယ်ဒီယောဂဖြစ်နိုင်တဲ့အခြေခံအကြောင်းရင်းတွေကိုတွေးရှိလာရကကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေမူဝါဒချမှတ်သူတွေအနေနဲ့လည်းနေထိုင်မှုပုံစံတွေပြောင်းလဲဖို့ကြိုးစားလာကြတာပါဒေါက်တာ Plus ကတော့ဆေးလိပ်ဆန့်ကျင်ရေးမဟာဗျူဟာတွေဟာလူမှုကျန်းမာရေးမှာအဓိကအောင်မြင်မှုတစ်ခုလို့ဆိုပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွက်အဆုတ်ကင်ဆာကြောင့်သေဆုံးမှုနှုန်းဟာတိတိတသားကျဆင်းသွားပါတယ်လို့သူကဥပမာပေးပြီးတော့ဒါဟာဆေးလိပ်တောက်တာဟာအဆုတ်ကင်ဆာဖြစ်နိုင်တယ်ဆိုတာသိလာရတဲ့အတွက်ဒါကိုသိအောင်လုပ်ဖို့လူငယ်တွေဆေးလိပ်မတောက်တအောင်ဟန်တားဖို့မဟာဗျူဟာတွေချမှတ်ခဲ့ကြလို့ဖြစ်ပါတယ်လို့လည်းပြောသွားပါတယ်။ကိုယ်လက်လှုပ်ရှားမှုမရှိတဲ့လူနှင်းမှုပုံစံ၊ကျန်းမာရေးနဲ့မညီညွတ်တဲ့စားတောက်မှုတွေဟာကင်ဆာရောဂါဖြစ်နိုင်ခြင်းအကျိုးဆက်တွေဘလို့ရှိနိုင်တယ်လဲဆိုတာကိုတိတိကျကျသိနိုင်ဖို့လည်းသုတေသီတွေကဆက်လက်လေ့လာနေကြပါတယ်။အန္တရာယ်ရှိတဲ့အခြေအနေတွေကိုထိန်းချုပ်နိုင်ဖို့ကတော့လူတွေရဲ့အမှုအခြင်းတွေပြောင်းလဲရမှာဖြစ်တာကြောင့်ရှုပ်ထွေးလာတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းသေးစေနိုင်တဲ့ယောဂါကနေကိုယ့်ဖာသာကာကွယ်နိုင်အောင်အရေးကြီးတဲ့သတင်းအချက်အလက်တွေလူမှုအတွက်ဖြန့်ဖြူးပေးတာဟာကင်ဆာကာကွယ်ရေးမှာကုန်ရကျိုးနှက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်လို့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကအလေးထားထောက်ပြကြပါတယ်မတ်ဤတန်စင်ရေး
ဟုတ်ကဲ့ပါရှင်ကျေးဇူးပါမသိငထိုင်ရေမသိငထိုင်တင်ဆက်ပေးသွားတဲ့ကျမရဲ့သတင်းတပုတ်ကိုနားဆင်ခဲ့ကြတာပါ VOA မြန်မာပိုင်းအစည်းအဝေးကထုတ်လွှင့်တဲ့အစည်းအဝေးကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖတ်ရှုလို့ရပါတယ်နားဆင်လို့လည်းရပါတယ်ရှင်အခုတစ်ခါမှာတော့နည်းပညာဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးပါမယ်အများဆုံးကားရနာရနေရာတွေမှာကားအပ်ဖို့အထူးသဖြင့်ရုံးခွင့်ရက်တွေမှာပိုခက်ခဲတယ်ဆိုတာကိုမြို့ကြီးမှာနေထိုင်သူတွေတော်တော်များများကြုံတွေ့ဘူးကြမှာပါတခါတလေဆိုနေရာတရာရဖို့နေနိုင်တဲ့ချီဆောင်ဆိုင်ရတယ်လို့ရတဲ့အခါမှာလဲနေရာချင်းချင်းလေးတွေဖြစ်နေတတ်ပါတယ်။အခုတစ်ခါမှာတော့ California ပြည်နယ် West Hollywood မှာဒီလိုအခက်အခဲကြုံနေရသူတွေရဲ့ပြဿနာကိုဖြေရှင်းပေးလိုက်ပါပြီ။ကိုယ်တိုင်ကာမောင်းပြီးကားရနာဖို့နေရာရှာစရာမလိုအောင်ဘလို့ဝန်ဆောင်မှုတွေပေးနေတယ်လဲဆိုတာကို George Foote ရဲ့သတင်းကို Mackin Bitwe ကပြောပြပေးပါမယ်ရှင်။
ကားရနာဖို့ဒီမြင်းကြီးတက်ကနေပြီးတော့ဝင်လာပြီးတော့သတ်မှတ်ထားတဲ့နေရာမှာကားကိုရက်လက်မှတ်ကိုယူလိုက်ရုံပါပဲကားစီး200လောက်ရက်လို့ရတဲ့ West Hollywood ကားကိုတော့မှရက်နာစရာနေရာလိုက်ပြီးတော့ရှာနေစရာမလိုတော့ပဲနဲ့ robot ဆက်ရုပ်တွေကကားကိုအထိကိမ့်မရှိအောင်ရွှေ့ပြောင်းပေးတာပါကားပိုင်ရှင်တူကဆိုရင်တော့ဒီတော့ကိုယူပြီးတော့သူသွားလာရုံပဲနောက်ကားကိုလာရွှေ့ပေးမဲ့သူကိုစောင့်နေစရာလည်းမလိုတော့ဘူးဒါကြောင့်ကားကိုတရားရောက်ကချင့်မိသွားမှကိုလည်းစိုးရင်စရာမလိုတော့ဘူးဆိုပြီးတော့ပြောပါတယ်ကားတွေကိုအလိုလျောက်ရွှေ့ပြောင်းပြီးတဲ့ robot တွေဟာကားတစ်စီးနဲ့တစ်စီးကြားမှာလက်မအနေငယ်သာချပြီးတော့ရက်တာကြောင့်မလို့ကားတွေကိုရက်ဖို့နေရာကလည်းပို့ပြီးတော့ဆက်ပါတယ်။ကားကိုပြန်ယူမယ်ဆိုရင်လည်းလက်မကိုဆက်ထဲကိုထည့်လိုက်ရုံပါပဲ။ robot ဆက်ရုပ်ကနေပြီးတော့အပြင်ကိုခေါင်းတည်ထားတဲ့ကားကိုထုတ်လာပေးပါတယ်။အခုလိုမျိုးကားရန်နိုင်နိုင်တဲ့စနစ်ကြောင့်မလို့လေထုညံ့ညံ့မှုရော့ချစေနိုင်တဲ့အတွက်ဂုဏ်ယူတဲ့အကြောင်းလဲဒီ West Hollywood မြို့တော်ဝင်ကပြောပါတယ်။တာမန်ကားရနာတဲ့ကိုရောင်တွေမှာအသုံးပြုတဲ့ဓာတ်လေကလျက်စင်ပြီးအဝင်ထက်လွမ်းနေနောက်လှေကားတွေလည်းမလိုတော့တာကြောင့်မလို့ဒီလိုမျိုး robot ကားရနာတဲ့စနစ်အသုံးပြုတဲ့ကားကိုရောင်ဆောက်လုပ်တဲ့နေရာမှာဒေါ်လာ18တန်းကုန်ကြပြီးဒါဟာတာမန်ကားကိုရောင်တွေဆောက်လုပ်စရိတ်ထက်အနည်းငယ်ပိုပြီးတော့ကုန်ကျသွားပါတယ်ရှင်
။မက်ခင်ပြည်ထွေးတင်ဆက်သွားတဲ့ဤပညာသတင်းတစ်ပုဒ်ကိုနားဆင်ခဲ့ကြရတာပါ။အခုထုံးလွှင့်တဲ့တနအိစာစီစဉ်ကိုဒီစီစဉ်ချင်းပြပြချင်းည9နာရီပြီးတော့10နာရီအထိပြန်ပြီးတော့လည်းထုံးလွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့သတင်းချင်းချုပ်ကိုကိုကျော်တော်သိန်းကတင်ဆက်ပေးပါမယ်ရှင်။
ကိုလံဘီယာအစိုးရနဲ့ FARC လို့သိကြတဲ့တပုံအဖွဲ့အားအခုနောက်ဆုံးရထားတဲ့ငင်းချင်းရေးသဘောတူညီချက်ကိုအင်္ဂါနေ့မှာကိုလံဘီယာထက်လွတ်တော်ကထောက်ခံလိုက်ပြီဖြစ်တဲ့အတွက်အတည်ဖြစ်ဖို့နောက်တစ်ဆင့်ပဲကြာမှာတော့တယ်။အောက်လွတ်တော်မှာတော့ဒီကနေ့မဲခွဲဆုံးဖြတ်ကြမှာပါ။အရင်ရထားတဲ့သဘောတူညီချက်ကိုနိုင်ငံလုံးဆိုင်ရာလူထုစန္ဒခိုင်ပွဲကနေပယ်ချထားတာပါ။ဒါပေမဲ့လည်းသမရဟွမ်းမန်နူဆန်တိုစ်နဲ့ FARC ခေါင်းဆောင်ရိုဒရီဂိုလန်တိုနိုတို့အကြားပြီးခဲ့တဲ့သတင်းဘက်ကဘူဂိုတာမြို့မှာလက်မှတ်ရထုခဲ့တဲ့ပြန်ပြင်ဆင်ထားတဲ့သဘောတူညီချက်ကိုတော့လူထုဆန္ဒခံယူစရာမလိုပဲလွှတ်တော်ကပဲအတည်ပြုဖို့လိုပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့ကိုကျိုးစည်းပွားဆိုင်ရာဘယ်လူပရိပခမျိုးမှမဖြစ်စေဘဲသမ္မတအလို့အပေါ်မှာပဲအပြည့်အာရုံစိုက်နိုင်ဖို့သူ့ကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းတွေမှာလုံးဝမပတ်သက်ဖက်နေမယ်လို့ဒီကနေ့ပြောလိုက်ပါတယ်။ထရမ့်ရဲ့ကုမ္ပဏီဟာအမေရိကန်နဲ့ကမ္ဘာတဝန်းမှာလုပ်ငန်းတွေရှိနေတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးသူ့ရွေးကောက်ခံရပြီးကတည်းကအဓိကမေးခွန်းတစ်ခုဖြစ်လာနေတာပါ။ဒါနဲ့ပတ်သက်ပြီးပြောဆိုဖို့ဒီဇင်ဘာလ15ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့ထရမ့်က Twitter မှာရေးပါတယ်။မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဥပဒေအသစ်ဟာစီးပွားရေးလုပ်ငန်းစာလုပ်ကံရလွယ်ကူစေဖို့ရည်ရထားပြီးချမှတ်ထားတဲ့လူထုလုံးနည်းအသစ်တွေဟာလည်းစီးပွားရေးလုပ်ငန်းတွေစိတ်ချလက်ချလုပ်နိုင်ဖို့အတွက်ပူပြီးလွယ်ကူစေလိမ့်မယ်လို့စင်ကာပူမှာရောက်နေတဲ့တောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ရင်းနှီးမြှုပ်နှံမှုတွေကနေကိုလိုချင်တာကိုပြင်ရလာစေဖို့မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဥပဒေတစ်စိတ်တစ်ပိုင်းကအာမခံချက်ပေးထားပြီးစီးပွားရေးလုပ်ငန်းတွေကိုတရားလက်လွတ်နဲ့တရားရည်တော်လကတော်ဝဲရတော်လကောင်ကြိုပြီးမျောလဲမထားပဲတိကျက်ပျက်စီးအောင်လုပ်မှာမဟုတ်ပါဘူးလို့ဒီဇင်ဘာလ2ရက်နေ့ထိ3ရက်ကြာစင်ကာပူနိုင်ငံခီးစဉ်အစဒီကနေ့မှာပဲစင်ကာပူမှာရှိတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေကိုတောင်းဆန်းစုကြည်ကပြောသွားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအစိုးရဆော်ဦးတွေနဲ့မြန်မာတန်ယုံမှုဘုံခွဲတက်ခိုက်ဖို့ကြံစီခဲ့သူတွေလို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောတဲ့တန်ရရှိသူ၄ဦးကိုဘုံလုတဲ့ပစ္စည်းအများအများနဲ့တူအနောက်ဂျာဗာပြည်နယ်မာဂျာလန်ကာဒေသမှာဖမ်းဆီးခဲ့တဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဒီနိုဝင်ဘာလတလတဲမှာတိုက်ခိုက်မဲ့အစီအစဉ်၃ခုကိုဖော်ထုတ်နိုင်ခဲ့ပြီးအစ္စလမ်အစွန်းရောက် IS အဖွဲ့ကိုထောက်ခံသူတွေလို့တန်တရားရှိသူအယောက်20အထိကိုဖမ်းဆီးခဲ့တဲ့အကြောင်းလဲဒီကနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲတွင်အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောသွားပါတယ်။နှစ်ပေါင်း30ကျော်အတွင်းမြောက်ကိုရီးယားကပြန်ပြီးဆွဲဖမ်းဆီးသွားတဲ့နိုင်ငံပေါင်းစုံကရာပေါင်းများစွာသောလူတွေနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကိုထုတ်ပြန်ပေးရေးကုလသမဂ္ဂဘက်ကထပ်ပြီးဖိအားပေးစူးစမ်းနေပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုချီရောသိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကဲလ်ဂျူဘင်စကီဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ VOA American တန်မနက်ဖြန်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီနေ့9နာရီထိလိုင်းဒိုမီတာ24 kHz 11133ညာလိုင်းဒိုမီတာ40 kHz 9433ညာလိုင်းဒိုမီတာ48 kHz 6185လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလ
မီတာ190 kHz 1905တို့ကနေတိုက်ရိုက်ဖတ်ယူနားဆင်နိုင်ကြပါတယ်ရှင
This program has come to you from the Voice of America, Washington.